Welcome to the Voice of America in Burmese.
ဇန်နဝါရီလ၄ရက်မြန်မာနိုင်ငံရဲ့လွတ်လပ်ရေးနေ့မနေ့ခင်းမှာသောရရှင်တွေစိတ်လက်ပေါ်ပါကြိုးပမ်းနိုင်ကြပါစေခင်ဗျာ။ VOA အမေရိကန်တန်ရဲ့တောက်တာနေမနေ့ခင်းအစီအစဉ်တွေကိုအမေရိကန်ပြည်အောင်စု Washington DC မြို့တော်ကနေမိုင်းနိုမီတာ30 40 48တို့ကနေဓာတ်ရိုက်ထုတ်လွှင့်နေသလို VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်တင်ဆက်ပေးနေပါပြီခင်ဗျာ။ကျွန်တော်ညာဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်လေးကိုတောင်းဝင်တင်ဆက်မှာပ
ါမင်္ဂလာပါရှင်ကျမကခင်မြတ်တပ်ပါဒီမနက်ခင်းသတင်းတွေကိုကိုကြောင်နဲ့အတူကြီးညာပေးမှာပါ January 4ရက်နေ့ဟာ82နှစ်မြောက်လွတ်လပ်ရေးနေ့ဖြစ်ပါတယ်ဒီလွတ်လပ်ရေးနေ့အတွက်အခမ်းအနားတွေကိုသူအခုအတန်လှန့်ချိန်မှာစတင်နေပြီဖြစ်ပါတယ် American ပြည်တော်စုမှာတော့ဂျာတပ်ရီနေ့ကလွတ်တော်200ဆလုံးမှာကျန်းသစ္စာချိန်ဆိုပြီး116ချိန်မြောက်လွတ်တော်ကိုပြန်ပြီးစတင်လိုက်ပါတယ်ကောတောင်းခဲအတွင်းမှာအပူပိုင်းမုန်တိုင်းပပက်ဝင်းရောက်တိုက်ခိုက်နှိုင်းချီချတဲ့အတွက်မုန်တိုင်းအန္တရာယ်သတိပေးချက်တွေထုတ်ပြန်ထားပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုညောင်ဝင်းအောင
်ဟုတ်ကဲ့ပါခင်ဗျာလွန်ခဲ့တဲ့82နှစ်ကျော်ကာလတုန်းကလွတ်လပ်ရေးပြည်သူကဗိုလ်ချုပ်အောင်ဆန်းလွတ်လပ်ရေးနဲ့ပတ်သက်လို့ဘာတွေကိုမိတ်ကြားခဲ့ပါသလဲ
ပြီးတော့ကျွန်တော်တို့ကတခါတဲ့တုံညကစပြီးအကုန်လုံးပြန်ပြီးတော့ကအုပ်ပြစ်ချပြီးအလုပ်လုပ်ရမှာဆိုတော့ကျွန်တော်တို့ကတခြားနိုင်ငံတွေကခြိလန်းတလန့်လိုက်ရင်တခြားလွတ်လပ်တဲ့နိုင်ငံတွေကခြိလန်းတလန့်လိုက်ရင်ကျုပ်တို့ကခြိလန်း၄၅၀လန့်လိုက်နိုင်မှ
ာကြာခင်သတင်းတွေပြီးမှနားဆင်ရဖို့ရှိပါတယ်ဒီအကြောင်းနဲ့အတူဒီကနေ့မှာကြောက်တဲ့လွတ်လပ်ရေးနေ့နဲ့ပတ်သက်ပြီးတော့တိုင်းရင်းသားတွေရဲ့မျှော်လင့်ချက်ကဘယ်လိုရှိသလဲအမေရိကန်ပြည်ထောင်စုမှာတော့လွတ်တော်200ဆလုံးကိုပြန်ပြီးတော့စတင်လိုက်ပါပြီထူးခြားချက်တွေကိုလည်းတင်ဆက်ဖို့ရှိပါတယ်နောက်ပိုင်းမှာဗတ်စင်ကဏ္ဍတွေကိုနားဆင်ရပါမယ်အခုရင်ဆုံးတော့ထိတ်တန့်အောင်နိုင်ငံတော်သတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုကျော်အောင်လင်းပြောပြပေးပါအောင်ဗျာ
အမေရိကန်ပြည်ထောင်စုမှာချက်တဲ့ပရင်းတွေကလွတ်တော်200ဆလုံးမှာကျန်းသစ္စာချိန်ဆိုပြီးတရားနဲ့16ချိန်မြောက်လွတ်တော်ကိုပြန်စတင်လိုက်ပါတယ် Republican Party ကသမ္မတအင်ဖြူအထက်လွတ်တော်နဲ့အောက်လွတ်တော်တွေကိုနှစ်နှစ်ကြာကြီးဆိုးထားရကနေအခုတော့အောက်လွတ်တော်ကို Democrat တွေကအများစုဖြစ်ကြီးဆိုးနိုင်လာပြီဖြစ်ပါတယ်ဒါကြောင့်အခုလိုလွတ်တော်စတင်ချိန်ကစပြီးအစိုးရအဖွဲ့ချာကွဲပြားမှုတွေအရင်လိုပြန်ပြီးတွေ့လာနေရတာပါ November လတုန်းကကျင်းပတဲ့တက်တန်းဝက်ရွေးကောက်ပွဲမှာ Democrat တွေကအောက်လွတ်တော်အမှတ်နေရာ435နေရာမှာ235နေရာအနိုင်ရလိုက်တဲ့အတွက်အခုလိုအောက်လွတ်တော်ကိုဒီမိုကရက်တွေပြန်ထိန်းချုပ်သွားနိုင်တာဖြစ်ပြီးအထက်လွတ်တော်မှာတော့ Republican တွေကနောက်ထပ်2နေရာထပ်ရပြီး Democrat အမှတ်48ဦး Republican အမှတ်53နဲ့အထက်လွတ်တော်ကိုဆက်ပြီးတော့ထိန်းချုပ်ထားပါတယ် California ပြည်နယ် Democrat လွတ်တော်အမှတ် Nancy Pelosi ကိုအောက်လွတ်တော်ဥက္ကဋ္ဌအဖြစ်နဲ့မဲပေးရွေးချယ်ခဲ့တဲ့အတွက်သူဟာ2009ခုနှစ်ကနေ17ခုနှစ်ထိသူတာဝန်ယူခဲ့တဲ့ဥက္ကဋ္ဌရာထူးကိုပြန်ရယူသွားတာပါသူဟာတဦးရီသောအမျိုးသမီးအောက်လွတ်တော်ဥက္ကဋ္ဌပါတချို့ဒီမိုကရက်တွေကသူတို့ပါတီမှာခေါင်းဆောင်အသစ်ပေါ်ထွန်းလာဖို့အတွက်မျှော်လင့်ကြောင်းပြောကြတဲ့အတွက်နောက်၄နှစ်သက်တမ်းကိုသူဆက်ပြီးအရွေးခံတော့မှာမဟုတ်ဘူးလို့လည်း Pelosi ကပြောပါတယ်အခုပေါ်ထွန်းလာတဲ့အောက်လွတ်တော်ကအမေရိကန်သမိုင်းမှာလူမျိုးစုံဘာသာစုံအသက်အရွယ်စုံနဲ့အယောင်သွေးအဆောင်ဆုံးလွတ်တော်လည်းဖြစ်ပါတယ်အောက်လွတ်တော်မှာအသက်ငယ်ဆုံးအမျိုးသမီးအမတ်အနေနဲ့နယူးယောက်ပြည်နယ်ကပါဝင်တယ်လို့ပထမဆုံးမွတ်စလင်အမျိုးသမီး2ဦးအမတ်ဖြစ်လာတဲ့ပြင်ထားနေအမေရိကန်တိုင်းရင်းသားအမျိုးသမီး2ဦးလည်းပထမဆုံးလွှတ်တော်ထဲရောက်လာတာပါ။ဒါပြန်လွှတ်တော်အမတ်10ဦးကလည်းသူတို့ကိုယ်သူတို့ LGBTQ ဖြစ်ကြောင်းကြေညာခဲ့သူတွေဖြစ်ပါတယ်။ဒါပြန်အောက်လွှတ်တော်မှာအမျိုးသမီးအမတ်102ဦးနဲ့အထက်လွှတ်တော်မှာအမျိုးသမီးအမတ်25ဦးရှိနေပါတယ်ဒီလွတ်တော်အစ်စ်အနေနဲ့ချက်ချင်းပဲအစိုးရရန်တရားတစ်စိတ်တစ်ပိုင်းရက်ဆိုင်ထားတဲ့စိန်ခေါ်မှုကိုရင်ဆိုင်ခဲ့ရပါတယ
်အမေရိကန်အစိုးရရန်တရားတချို့ရက်ဆိုင်နေတာမနေ့ကကြာတာပရင်းနေ့ထိဆိုလို့ရှိရင်23ရက်ရှိသွားခဲ့ပါပြီအမေရိကန်ပြည်တော်စုတောင်ပိုင်းမက္ကဆီကိုနိုင်ငံရဲ့နယ်စပ်တစ်လျှောက်မှာဒတိုင်းကာယံရေးနဲ့ပတ်သက်ပြီးတော့သမ္မတဒေါ်နယ်ထရန့်ရဲ့ဒီမိုကရက်လွတ်တော်အမတ်တွေကြားမှာသဘောထားကွဲလွဲမှုတွေအပြင်းထန်ဖြစ်နေခဲ့ကြတာအခုချိန်ထိမပြေလည်နိုင်ကြသေးပါဘူးသမ္မတထရန့်ကတောင်းဆိုထားတဲ့ဒတိုင်းကာယံရေးကုန်ကြမဲ့ငွေကိုဒီမိုကရက်တွေဘက်ကချမပေးတာကြောင့်အစိုးရရန်နေရာယာယီရပ်တန့်နေခဲ့တာပါ2020မှာကျင်းပမဲ့သမ္မတရွေးကောက်ပွဲမှာအနိုင်ရကျင်လို့ဒီမိုကရက်တွေဘက်ကအခုလိုမျိုးလုပ်နေကြတာလို့သမ္မတထရန့်က Twitter လူမှုကွန်ရက်ကနေတဆင့်မနေ့ကရေးသားဖော်ပြပါတယ်အစိုးရဌာနတွေရဲ့လေးပုံတစ်ပုံလောက်ကပိတ်ထားပြီးတော့အစိုးရဝန်တန်း8000လောက်ကလည်းလာစားမဲ့လှုပ်လှုပ်ကင်နေကြပါတယ်နေဆက်တန်းတိဆောက်ရေးအတွက်ဒေါ်လာ5ဘီလီယံချပေးဖို့သမ္မတထရန့်ကလွှတ်တော်ကိုတောင်းဆိုထားတာပါဒီသဘောတူညီချက်မရမချင်းအစိုးရရန်နေရာပိတ်ထားအောင်မဲ့သဘောရှိနေပါတယ်သမ္မတဘက်ကအခုလိုမျိုးတင်းမာနေမယ်ဆိုလို့ရှိရင်အထင်မြင်သိခံရလိမ့်မယ်လို့ဒီမို ဂရက်မတ်တီကပြောပါတယ်နေဆက်လုံခြုံရေးအတွက် 1.3 ဘီလီယံကိုပဲပေးနိုင်မယ်နေဆက်တတိုင်းကာယံဖို့တော့လုံးဝမပေးနိုင်ဘူးလို့အောက်လွတ်တော်ဥက္ကဋ္ဌအသစ်ဖြစ်လာသူနန်စီပလိုစီကမနေ့လုံးကပဲပြောထားတာရှိပါတယ
်အမေရိကန်နိုင်ငံသားမရင်းတပ်ဖွဲ့ဝင်ဟောင်းပေါ်ဝီလန်ကိုတရှုံမှုနဲ့ရုရှားကနေဆွဲချက်တင်ထားတယ်လို့ Interfax သတင်းဌာနကပြောပါတယ်ဒီသတင်းအတွက်တိကျအတည်ပြုချက်တော့မရသေးပါဘူးအသက်48နှစ်အရွယ် American နိုင်ငံသား Paul Whelan ဆိုသူကိုတရှုံလုံနေစဉ်အတွင်းဒီဇင်ဘာလ28ရက်နေ့ကဖမ်းဆီးထိန်းသိမ်းလိုက်ကြောင်းနဲ့သူ့ကိုရာဇဝတ်မှုနဲ့အမှုဖွင့်လိုက်တယ်လို့ရုရှားလုံခြုံရေးဌာန FSB ကတနင်္လာနေ့မှာအကြေညာချက်ထုတ်ပြန်ခဲ့ပါတယ်တခြားအသေးစိတ်အချက်အလက်တွေကိုတော့ရုရှားဘက်ကမထုတ်ပြန်ပါဘူးဒါပေမဲ့ပြစ်မှုထင်ရှားကြောင်းတွေ့ရင်တော့ဝင်လဲနေတဲ့ထောင်တန်းအနှစ်20အထိကြာခံရနိုင်တယ်လို့ရုရှားအစိုးရပိုင်းသတင်းဌာနတက်စ်မှာဖော်ပြထားပါတယ်။ဝီလန်ဟာအမေရိကန်နိုင်ငံကကားပိုပစ္စည်းတွေထုတ်လုပ်တဲ့ Bosch Warner ကုမ္ပဏီရဲ့လုံခြုံရေးဆိုင်ရာညွှန်ကြားမှုဖြစ်တဲ့တာဝန်ထမ်းဆောင်နေတာလို့ဆိုပါတယ်။ရုရှားသတင်းကဖော်ပြချက်ကိုတွေ့ရမှာဝီလန်အဖမ်းခံနေရတယ်ဆိုတာကိုသူ့မိသားစုဝင်တွေသိရှိခဲ့တာဖြစ်ပြီးတည်တည်ကြဲကြဲလွှတ်တော်မှတ်တွေနဲ့ American တန်တမန်တွေကိုမိသားစုကဆက်သွယ်ပြောကြားခဲ့တာဖြစ်ပါတယ်
။အင်းဒီချင်းအာဖဂန်နစ္စတန်နိုင်ငံကဝင်ရောက်လာသူတွေအတွက်ဆက်ရောက်ပြည်ဝင်ခွင့်ဗီဇာထုတ်ပေးမှုကိုပါကစ္စတန်နိုင်ငံဘက်ကရပ်ဆိုင်းထားလိုက်ပါတယ်။လုံခြုံရေးဆွေးမှုတွေရှိနေတာကြောင့်လို့ဆိုပါတယ်။လေဆိပ်တွေနဲ့နေဆက်ဖြတ်ကျော်ဝင်ရောက်လာသူတွေအာဖဂန်နစ္စတန်နိုင်ငံသားတွေအတွက်ဆက်ရောက်ဗီဇာတွေထုတ်မပေးတော့ပါဘူး။ပါကစ္စတန်နိုင်ငံအတွင်းကြမ်းဖက်တိုက်ခိုက်မှုတွေမြင့်တက်လာခဲ့ပြီးတော့ဒီတိုက်ခိုက်မှုတွေကိုအာဖဂန်နေဆက်ဒေသတွေမှာခိုးလုံနေကြတဲ့စစ်သွေးကြော်တွေကစီစဉ်နေတာလို့ပါကစ္စတန်ရာရှိတွေကပြောကြပါတယ်။လော့ဇယ်မှာပါကစ္စတန်ကိုလာကြတဲ့အာဖဂန်နိုင်ငံသားတွေအတွက်ရပ်ပေါင်း30နေတိုက်ခွင့်ဗီဇာကိုပါကစ္စတန်ကထုတ်ပေးနေတယ်ဆိုပေမဲ့ဒီဗီဇာကိုရနိုင်ဖို့အာဖဂန်နစ္စတန်မှာရှိတဲ့ပါကစ္စတန်တပ်ရုံးမှာကြိုတင်ပြီးတော့ရှောက်ယူရမှာပါဗီဇာရထားသူတွေကလည်းပါကစ္စတန်ကိုလာရင်ဘယ်လောက်ကြာကြာနေမယ်ဘယ်နေရာမှာနေထိုင်မယ်စတဲ့အသေးစိတ်ချက်လက်တွေကိုအထူးသတ်မှတ်ထားတဲ့လျှောက်လွှာအတွင်ဖြည့်ရပါလေဦးမယ်ပါကစ္စတန်နိုင်ငံကပြန်ပြီးတော့မထွက်ခွာခင်မှာလဲသူတို့နေထိုင်ခွင့်တွေကိုပါကစ္စတန်အာဏာပိုင်နေစီကိုပြန်ပြီးတော့အံ့နိုင်ရပါလေဦးမယ်ပါကစ္စတန်နိုင်ငံဟာအာဖဂန်နစ္စတန်ဒုက္ခတွေ၃သိန်းလောက်ကိုလည်းလက်ခံထားတဲ့နိုင်ငံတစ်ခုဖြစ်ပါတယ်
ပြည်ရေးအမေရိကန်တံမက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9839လိုင်းဒိုမီတာ48 kHz 6153ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ပြည်ရေးအမေရိကန်တံကမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်January 4ရက်နေ့မှာကျောက်တဲ့82နှစ်မြောက်လွတ်လပ်ရေးနေ့အခမ်းအနားတွေကိုအခုအသံလွှင့်နေချိန်မှာစတင်ကျင်းပနေကြပြီဖြစ်ပါတယ်။1886ခုနှစ်မှာအင်္ဂလိပ်ကိုလိုနီလက်အောက်ရောက်ခဲ့တဲ့မြန်မာနိုင်ငံဟာ1948ခုနှစ် January 4ရက်နေ့မှာပြန်ပြီးလွတ်လပ်ရေးရခဲ့တာဖြစ်ပါတယ်။ဒါကြောင့်အခုဆို82နှစ်ရှိနေပါပြီ။နေပြည်တော်မှာလွတ်လပ်ရေးနေ့အလန်တင်ခမ်းနားကိုကျင်းပခဲ့တယ်လို့ရန်ကုန်မြို့မဟာဗန္ဓုလပန်းချံမှာဒီမနေ့ပိုင်းကလွတ်လပ်ရေးနေ့အခမ်းအနားကိုကျင်းပခဲ့ပါတယ်။အဲဒီမှာတော့ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကလွတ်လပ်ရေးနေ့တောင်းလွှာကိုဖတ်ကြားခဲ့တာပါ။တိုင်းသားရေးလှုပ်ရှားသူတချို့ကတော့လွတ်လပ်ရေးပြည်သူကဗိုလ်ချုပ်အောင်ဆန်းနဲ့တကွလွတ်လပ်ရေးကြိုးပမ်းမှုမှာပါဝင်ခဲ့တဲ့တိုင်းသားခေါင်းဆောင်ကြီးတွေမျှော်မှန်းခဲ့ကြတဲ့အခြေအနေတွေအခုထိပြည့်မလာသေးကြောင်းပြောကြားခဲ့တယ်လို့တိုးတက်ပြီးတရားဝတ်ပြောတဲ့မြန်မာနိုင်ငံဖြစ်လာအောင်ငြိမ်းချမ်းရအောင်လုပ်ဖို့လိုတယ်လို့ပြောကြားခဲ့ကြပါတယ်။
တရုတ်နိုင်ငံရှိဘက်ကန်လွန်ဒေသမှာကုန်တင်သမောတစည်းအင်္ဂါနေ့မနေ့ကနှင်းမြုပ်ခဲ့ပြီးတော့အဲဒီမှာအနည်းဆုံးလူတဦးသေဆုံးပြီးတော့တခြားပျောက်ဆုံးသူတွေရှိနေတယ်လို့တရုတ်စိုးရပိုင်းစင်ဝါသတင်းမှာဖော်ပြထားပါတယ်။အဲဒီသမောမှာမြန်မာသမောဝန်ထမ်း14ဦးနဲ့ထိုင်ဝမ်တဦးတို့လိုက်ပါခဲ့ကြတာပါ။မြန်မာတဦးသေဆုံးကြောင်းရေချောင်းပို့ဆောင်ရေးဦးစီးဌာနကသတင်းထုတ်ပြန်ပါတယ်။လော့ဇယ်မြန်မာ၄ဦးကိုကယ်ဆယ်နိုင်ခဲ့ပြီးတော့တခြားပျောက်ဆုံးနေသူတွေကိုရှာဖွေတင်တယ်လို့မြန်မာပြည်နယ်ကသမောတမကကမနေ့ကသတင်းထုတ်ပြန်ပါတယ်။
ကောတောင်ခဲအတွက်အပူပိုင်းမုန်တိုင်းပါပက်ဝင်ရောက်တိုက်ခိုက်နိုင်ခြင်းရှိတဲ့အတွက်မုန်တိုင်းအန္တရာယ်သတိပေးချက်တွေထုတ်ပြန်ထားပါတယ်။ကောတောင်ခဲအတွင်းပင်လယ်ကျွန်းတွေကိုအပန်းဖြေခီးအလဲပတ်ပို့ဆောင်ပေးနေတဲ့ခီးသောလုပ်ငန်းတွေအနေနဲ့ဒီရဲ့ပိုင်းတွင်းမှာပဲလုပ်ငန်းတွေရန်နာကြဖို့အတွက်ရေလုတ်သားတွေပင်လယ်ပြင်ကိုမထွက်ကြဖို့လဲအတိပေးနှိုးဆော်ထားပါတယ်။ဒါအပြင်ကိုကိုကျွန်းဒေသတွေနေထိုင်သူတွေနဲ့တင်းမောတွေနဲ့ရင်းနှင်းဆင်တွေအထူးသတိထားတဲ့အကြောင်းလည်းပြောပါတယ်။ထိုင်းနိုင်ငံမှာတော့တောင်ပိုင်းကနိုင်ငံခြားခီးတွားတွေအလားများတဲ့ကျွန်းတွေမှာထောင်နဲ့ချီတဲ့ဒေသခံတွေကြာသပတေးညနေပိုင်းကစပြီးမှုန်တိုင်းအနေနဲ့ရှောင်ဖို့ထွက်ခွာနေကြပါပြီ
။ Apple ကုမ္ပဏီရဲ့ထုတ်ကုန်ပစ္စည်းတွေတရုတ်နိုင်ငံမှာပြီးခဲ့တဲ့လတုန်းကအတိတ်သာရောင်းအားကျဆင်းခဲ့တယ်လို့ကြေညာခဲ့ပြီးတော့မနေ့တုန်းကကမ္ဘာတစ်ဝန်းက Stock Share Secret တွေလည်းကျဆင်းသွားခဲ့ပါတယ်။ဒီချိန်တွေကကမ္ဘာစီးပွားရေးနှေးကွေးမယ်ဆိုတဲ့လက္ခဏာဖြစ်နိုင်ပါတယ်။မနေ့ကဈေးကွက်ပတ်ချင်မှာအမေရိကန်ကနာမည်ကြီး Stock Share တွေဟာ 1.3 ရှိရာကိုင်းတော့ကြဆင်းခဲ့ပါတယ် Apple ကတော့အခုလိုဖြစ်ရတာဟာအမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့တရုတ်နိုင်ငံကြားကုန်သွေးဆိုင်ရာတင်မှတ်မှုတွေရှိနေတာကြောက်လို့ပြစ်တင်ပါတယ် Direct from Washington The Voice
of America VOA နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုကျော်လွင်တို့ပြောပြခဲ့ကြတာပါခင်ဗျာအခုတော့အမေရိကန်နိုင်ငံဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ချင်ပါတယ်အမေရိကန်ပြည်ထောင်စုရဲ့အထက်နဲ့အောက်လွှတ်တော်အသစ်တွေကိုမနေ့ကဇန်နဝါရီ3ရက်မှာစတင်ဖွင့်လှစ်ခဲ့ပြီးအောက်လွှတ်တော်ကိုဒီမိုကရက်ပါတီတွေကတကြောပြန်ထိန်းချုပ်လိုက်ပါတယ်ဒါပေမဲ့အထက်လွှတ်တော်မှာတော့ Republican ဘက်ကပဲဆက်ပြီးထိန်းချုပ်ထားဆဲဖြစ်ပါတယ်ကယ်လီဖိုးနီးယားပြည်နယ်ကလွှတ်တော်အမတ် Nancy Pelosi ကတော့အောက်လွှတ်တော်ရဲ့ဥက္ကဋ္ဌနောက်တစ်ကြိမ်ပြန်ဖြစ်လာပြီးမနေ့ကကျန်းသစ္စာကျင်းဆိုခဲ့ပါတယ်အထက်အောက်လွှတ်တော်တွေမှာမနေ့ကကျန်းသစ္စာကျင်းဆိုခဲ့ပြီးနောက်လွှတ်တော်သစ်ဖွင့်တဲ့လှုပ်ရှားမှုတွေအကြောင်းကိုတော့ကိုကျော်အောင်လင်းပြောပြမှာပါ
American သမ္မတ Donald Trump အာဏာယူအုပ်ချုပ်ခဲ့တဲ့တတန်းနှစ်နှစ်အတွင်းအထက်နဲ့အောက်လွှတ်တော်နှစ်ရပ်စလုံးကို Republican Party ကပဲထိန်းချုပ်လာခဲ့တဲ့အခြေအနေဟာမနေ့ကစပြီးတော့လုံးဝပြောင်းလဲသွားခဲ့ပါပြီအောက်လွှတ်တော်မှာကြီးစိုးခဲ့တဲ့ Republican တွေမနေ့ကတရားဝင်နောက်ဆုတ်ပေးခဲ့ရပြီးDemocrat တွေကလွှတ်တော်ကိုပြန်ပြီးတော့ထိန်းချုပ်လိုက်ပါပြီ
The Honorable Nancy Pelosi of the State of California having received a majority of the votes cast is duly elected Speaker of the House of Representatives for the 116th Congress
California ပြည်နယ်ရဲ့လွှတ်တော်ကိုယ်စားလှယ် Nancy Pelosi ဟာ116ကြိမ်မြောက်အောက်လွှတ်တော်ရဲ့ဥက္ကဋ္ဌအဖြစ်မဲအများစုနဲ့ရွေးချယ်ခံခဲ့ရတဲ့အကြောင်းလွှတ်တော်မှာကြေညာခဲ့တာပါ Nancy Pelosi အနေနဲ့အောက်လွှတ်တော်ရဲ့ဥက္ကဋ္ဌအဖြစ်မနေ့ကကျန်းသစ္စာကျင်ဆိုခဲ့တာကသူအတွက်ဒုတိယအကြိမ်မှာ2009ခုနှစ်ကနေပြီးတော့2011ခုနှစ်ထိလဲဒီရုမှာသူထမ်းဆောင်ခဲ့ရပါသေးတယ်။အခုလိုအောက်လွှတ်တော်မှာဒီမိုကရက်တွေပြန်ပြီးတော့ကြီးစိုးလာနိုင်ခဲ့တာကပြီးခဲ့တဲ့နိုဝင်ဘာလတုန်းကကျင်းပခဲ့တဲ့လွှတ်တော်သက်တမ်းဝက်ရွေးကောက်ပွဲတွေမှာဒီမိုကရက်တွေအောက်လွှတ်တော်မှာအနိုင်ရခဲ့တာကြောင့်ပါအခုတော့အောက်လွှတ်တော်ရဲ့အမတ်နေရာ435ခုမှာဒီမိုကရက်အမတ်တွေက235နေရာကိုယူထားလိုက်ပါပြီ။ဒါပေမဲ့အထက်လွှတ်တော်မှာတော့ Republican တွေကပဲအသာစီးယူထားပါတယ်တတံဝက်ရွေးကောက်ပွဲမတိုင်ခင် Republican အမတ်52ဦးရှိနေပြီးရွေးကောက်ပွဲမှာ2ဦးထပ်တိုးပြီးအနိုင်ရလိုက်လို့ထပ်လွှတ်တော်မှာ Republican က53နေရာ Democrat က48နေရာနဲ့အမတ်နေရာအများစုကို Republican ဘက်ကရယူထားပါတယ်။ American ပြည်ထောင်စုမှာအမျိုးသမီးတွေမဲပေးခွင့်ရခဲ့တဲ့နှစ်တရာပြည့်နှစ်မှာအောက်လွှတ်တော်ရဲ့ဥက္ကဋ္ဌရာထူးကိုလက်ခံရတာသူ့အနေနဲ့ဝမ်းမြောက်ဂုဏ်ယူကြောင်းမင်းတို့ကကျင်းပခဲ့တဲ့116ကြိမ်မြောက်အောက်လွှတ်တော်ဖွင့်ပွဲအခမ်းအနားမှာ Nancy Pelosi ကပြောကြားခဲ့ပါတယ်။
I'm particularly proud to be the woman speaker of the House of this Congress which marks the 100th
year. မနီလက်ရှိလွှတ်တော်ရဲ့အမျိုးသမီးအောက်လွှတ်တော်ဥက္ကဋ္ဌဖြစ်ရတာတိတ်ကိုဂုဏ်ယူပါတယ်။အကြောင်းကတော့ဒီနေ့ဟာအမျိုးသမီးတွေမဲပေးပိုင်ခွင့်ရရှိတဲ့နှစ်တရာပြည့်အထိမ်းအမှတ်နှစ်ဖြစ်လို့ပါပဲ။ကျမတို့အောက်နဲ့ထက်လွှတ်တော်နှစ်ရပ်စလုံးမှာအမျိုးသမီးအမတ်တရားကျော်ရှိပါတယ်။ဒါဟာသမိုင်းမှာအများဆုံးပဲဖြစ်ပါတယ်။ကျမတို့အနေနဲ့အရေးချင်းလဲပြည့်ဝကြသလိုနိုင်ငံကတာဝန်ပေးအပ်တာကိုလည်းခံကြရတာဖြစ်ပါတယ်
။လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီဟာအသက်88နှစ်ရှိပါပြီ။အမေရိကန်ပြည်ထောင်စုမှာသမ္မတနဲ့ဒုသမ္မတပြီးရင်အောက်လွှတ်တော်ဥက္ကဋ္ဌကအာဏာအရှိဆုံးပုဂ္ဂိုလ်ပါ။အဲဒါကြောင့်နန်စီပလိုစီဟာအမေရိကန်နိုင်ငံရေးသမိုင်းမှာအာဏာအရှိဆုံးအမျိုးသမီးနေရာကိုရယူထားတာပါ။လွှတ်တော်ဆိုတဲ့ဥပဒေပြည့်ရေးမှန်နိုင်ဟာသမ္မတရဲ့ယာတုအပြင်တရားရေးမှန်နိုင်နဲ့လည်းတန်းတူရှိတဲ့အကြောင်းအလွတ်တော်ဥက္ကဋ္ဌနန်စီပလိုစီကပြောပါတယ
် Our nation is at an historic moment. 2 months ago the American people spoke and demanded a new dawn. They called upon the beauty of our constitution.
သမိုင်းတည်းနဲ့အခါသမယရောက်နေပါပြီ။လွန်ခဲ့တဲ့နှစ်လကအမေရိကန်နိုင်ငံသားတွေမဲပေးခဲ့ကြပြီးသမိုင်းဆံမျက်နှာသစ်စတင်မှုတောင်းဆိုခဲ့ကြတာပါ။ကျမတို့နိုင်ငံရဲ့ဒီမိုကရေစီကိုကာကွယ်ဆောက်ရှောက်နိုင်ဖို့ဖွဲ့စည်းပုံအခြေခံဥပဒေအရပြင်ပြန်အလှန်ထိမ့်ညိတဲ့စနစ်ကိုလက်တွေအကောင့်ထဲပေါ်နိုင်ခဲ့ကြပါလေ။ကျမတို့ရဲ့ဥပဒေပြုလွှတ်တော်ဟာသမ္မတအပြင်တရားစီရင်ရေးစနစ်နဲ့တန်းတူလုပ်ပိုင်ခွင့်အာဏာရှိတာလည်းဖြစ်ပါလေ
။အခုအောက်လွှတ်တော်အသစ်မှာဒီမိုကရက်တွေကအစိုးရ3စရိတ်မူကြမ်း6ခုကိုအတည်ပြုပေးရမှာဖြစ်ပြီးအဲ့ဒီအတည်ပြုချက်တွေအရလက်ရှိဖြစ်ပေါ်နေတဲ့အစိုးရရန်နေရာတချို့ရပ်ဆိုင်းနေမှုကိုအဆုံးသတ်စေမဲ့သဘောရှိပါလေ။လောဆယ်သမ္မတဒေါ်နယ်ထရမ့်နဲ့ဒီမိုကရက်အမတ်တွေကြားမက္ကဆီကိုနယ်စပ်တလျှောက်တိုင်းခတ်ရေးကိစ္စမှာအပြင်းထန်သဘောကွဲလွဲနေကြလို့အစိုးရရန်နေရာတချို့ရပ်ဆိုင်းနေတာမနေ့ကကြာသပတေးနေ့ထိဆိုရင်73ရက်ရှိသွားခဲ့ပါပြီအခုလိုဖြစ်ရတာကသမ္မတကြောင့်လို့ဒီမိုကရက်တွေကပြောနေသလိုသမ္မတကလည်းဒီမိုကရက်တွေကြောင့်ဆိုပြီးအပြန်အလှန်အပြစ်ဖို့နေကြပါတယ်နိုင်ငံရေးမှာအမြင်မတူညီတာတွေရှိနေပေမဲ့လည်းတဦးနဲ့တဦးလေးစားမှုနဲ့အမှန်တရားကိုလေးစားမှုဆိုတာတွေရှိတဲ့အကြောင်းကိုလည်းအောက်လွှတ်တော်ဥက္ကဋ္ဌသစ် Nancy Pelosi ကပြောပါတယ
် We have no illusions that our work will be easy and that all of us in this chamber will always agree
ကျမတို့ထမ်းဆောင်ရမယ့်တာဝန်ကလွယ်ကူလိမ့်မယ်လို့ကျမတို့မထင်ထားပါဘူး။အလားတူလွှတ်တော်အမတ်တွေလည်းတသဘောတည်းရှိကြလိမ့်မယ်လို့မယူဆပါဘူး။ကျမတို့အမြင်မတူကြပေမဲ့ကျမတို့တစ်ဖက်အမြင်ကိုလေးစားကြမှာဖြစ်တယ်လို့အမှန်ကိုလည်းလေးစားကြမှာဖြစ်ပါတယ်။ကျမတို့အနေနဲ့သဘောထားအမြင်တွေကိုဘယ်ဘက်ကပဲလာလာအခြေအတင်ဆွေးနွေးကြမှာဖြစ်ပြီးကောင်းမွန်တဲ့အမြင်တွေကိုရှေ့ရှုဆောင်ရွက်သွားကြမှာပါ။ဒီစိတ်ဓာတ်နဲ့ကျမတို့ဒီမိုကရက်တွေဟာအထက်လွှတ်တော်အသုံးစီရထားရေးဆိုင်ရာဥပဒေမူကြမ်းကိုအစိုးရပြန်ဖွင့်နိုင်ရေးအတွက်ဒီနေ့နှောင်းပိုင်းမှာပဲတင်သွင်းသွားဖို့ရှိပါတယ်
။အခု2019ခုနှစ်ဟာအမေရိကန်ပြည်ထောင်စုရဲ့နိုင်ငံရေးသမိုင်းမှာအမျိုးသမီးတွေလွှတ်တော်အမတ်နေရာအများဆုံးရယူနိုင်တဲ့နှစ်ဖြစ်ပါတယ်။အောက်လွှတ်တော်မှာအမျိုးသမီးအမတ်102နေရာနဲ့အထက်လွှတ်တော်မှာ25နေရာကိုအမျိုးသမီးတွေရယူထားနိုင်ပါတယ်။
အမေရိကန်နိုင်ငံရဲ့အခြေအနေကိုကိုကြောင်လင်းပြောပြသွားတာပါတော်ရရှိများခင်ဗျာအခုကျွန်တော်တို့အတန်လွှင့်နေချိန်မှာပဲမြန်မာနိုင်ငံမှာ82နှစ်ပြည့်လွတ်လပ်ရေးနေ့အခမ်းအနားတွေကျင်းပနေပြီဖြစ်ပါတယ်လွတ်လပ်ရေးပြီးသူကဗိုလ်ချုပ်အောင်ဆန်းနဲ့တူကလွတ်လပ်ရေးကြိုးပမ်းမှုမှာပါဝင်ခဲ့တဲ့တိုင်းရင်းသားခေါင်းဆောင်ကြီးတွေမျှော်မှန်းခဲ့ကြတဲ့အခြေအနေတွေအခုချိန်ထိပြည့်မလာသေးပေမဲ့တိုးတက်ပြီးတရားဝါပြောတဲ့မြန်မာနိုင်ငံဖြစ်ဖို့ဆိုရင်ငြိမ်းချမ်းရေးရအောင်လုပ်ဖို့လိုတယ်လို့တိုင်းရင်းသားရေးလှုပ်ရှားသူတချို့ကပြောဆိုသုံးသပ်ကြပါတယ်
လွတ်လပ်ရေးပြည်သူ့ကားကြီးဗိုလ်ချုပ်အောင်ဆန်းနှင့်မျိုးချစ်ခေါင်းဆောင်များမျှော်မှန်းခဲ့သည့်ဒီမိုကရေစီဖက်ဒရယ်နိုင်ငံတော်ကြီးဖြစ်ပေါ်လာရေးရည်မှန်းလျက်နိုင်ငံတော်အစိုးရ၏ဥဆောင်မှုနှင့်အတူအမျိုးသားပြန်လည်ပြင်းပြမှုတို့ကိုခိုင်မာတဲ့ခိုင်မာအောင်တည်ဆောက်နိုင်ဒီနှစ်အမျှငြိမ်းချမ်းသာယာဝါပြောသည့်ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုကြီးကိုမလွဲမသွေတည်ဆောက်နိုင်ပြီဖြစ်ပါသည်
ဒါကတော့ရန်ကုန်မြို့မဟာဗန္ဓုလဘန်းညံမှာဒီမနေ့အစောပိုင်းကလွတ်လပ်ရေးနေ့အခမ်းအနားကျင်းပနေတာဖြစ်ပြီးအဲ့ဒီမှာရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကလွတ်လပ်ရေးနေ့သဘောလွှာကိုဖတ်ကြားခဲ့တာပါအမေရိကန်ပြည်ထောင်စုအရီဇိုနာပြည်နယ်မှာလက်ရှိနေထိုင်တဲ့1990ရွေးကောက်ပွဲအနိုင်ရမိုင်းရှူးမြို့နယ် SNLD ပါတီကိုယ်စားလှယ်ဆိုင်းဝင်းဖေကတော့တာယာဝါပြောတဲ့မြန်မာနိုင်ငံဖြစ်ဖို့ဆိုရင်ငြိမ်းချမ်းရေးရဖို့အရေးကြီးတယ်လို့သုံးသပ်ပါတယ
်ကျွန်တော်တို့ဒီကဘူဝမ်လက်ထက်ဒီကကျူးစားခဲ့တဲ့ဟာကြီးလူငယ်ပန်းနိုင်တော့မရောက်သေးဘူးလို့ကျွန်တော်ပြောရမှာပါလေနော်။ဒါအရာဝါပြောတော့ပြည်တော်လူကြီးပေါ့ခင်ဗျာ။အဲ့ဒါရောက်ဖို့ဆိုရင်ပထမဆုံးအဆင့်ကတော့ငြိမ်းချမ်းရေးရှိဖို့လိုတယ်ပေါ့။ငြိမ်းချမ်းရေးရှိမှကျန်တာတွေဆက်လုပ်လို့ရမှာပေါ့နော်။အဲ့တော့ငြိမ်းချမ်းရေးရဖို့အတွက်ကလည်းပဲအစိုးရပါဝင်ပေါ့နော်။အဲ့ဒါဖွဲ့စည်းရေးဖွဲ့စည်းရေးတစ်ခုချိုးတက်တယ်လို့ထင်တယ်။အဲ့ဒါယူသားမှုလို့ထင်တာပဲ။သမိုင်းအမှန်မှန်နိုင်မြင်ဖို့လဲလိုတာပေါ့နော်။အမှန်မြင်နေတာနဲ့သမိုင်းကရှိခဲ့တဲ့အတိုင်းလည်းမခမ်းနဲ့လောက်မှဝါရဖြားယူရဲလမ်းကြောင်းအတင်းတိုင်းနေတယ်ဟာဆိုတာမျိုးကိုကျွန်တော်မယူသားဘူးလို့ပြောချင်တာပေါ့
လွတ်လပ်ရေးရဲ့အနှစ်သာရဖြစ်တဲ့ဒီမိုကရေစီနဲ့ဖက်ဒရယ်ပြည်ထောင်စုထူထောင်နိုင်ဖို့ဆိုရင်ငြိမ်းချမ်းရေးရအောင်ဆက်လက်ဆောင်ရွက်သွားမယ်လို့အမေရိကန်မှာခိတ္တနေထိုင်တဲ့ CNF ချင်းအမျိုးသားတပ်ဦးရဲ့ဒုက္ခတက်ဦးထန်နန်လျှမ်းထံကပြောပါတယ
်ကျွန်တော်တို့82နှစ်ပြည့်ပြီဖြစ်တဲ့ပြည်ထောင်စုမြန်မာနိုင်ငံတော်ကြီးဟာကိုကျော်အောင်စားနဲ့ကတိုင်းရင်းသားကောင်းဆောင်များပင်လုံစာချုပ်အရမျှော်မှန်းထားတဲ့ဒီမိုကရေစီနဲ့ဖက်ဒရယ်ပြည်ထောင်စုအဆင့်ကိုအပြည့်အဝမရောက်သေးဘူးလို့ကျွန်တော်ပြောချင်ပါတယ်ဒီလိုမရောက်ရတဲ့အကြောင်းရင်းတွေထဲမှာတော့ဖွဲ့စည်းပုံမှာအာမခံချက်ပေးထားတဲ့ဒီမိုကရေစီနဲ့ဖက်ဒရယ်စနစ်ကိုကျွန်တော်တို့မတည်ဆောက်နိုင်တဲ့အတွက်ကြောင့်ဒီနေ့အထိကျွန်တော်တို့မျှော်မှန်းထားတဲ့ပန်းတိုင်ကိုမရောက်သေးဘူးလို့ကျွန်တော်မြင်ပါတယ်ဒါပေမဲ့ဘူချုပ်အောင်ဆန်းနဲ့တကွပင်လုံစာချုပ်မှာချုပ်ဆိုခဲ့တဲ့ကောင်းဆောင်ကြီးများရဲ့မျိုးဆက်သားသမီးများကိုတိုင်အတိုင်ပင်ခံဒေါအောင်ဆန်းစုကြည်ကိုတိုင်အပါဝင်နိုင်ငံတော်ရဲ့အခမ်းအနားမှာထဲထဲဝင်ဝင်ပါဝင်နေတဲ့အတွက်ကြောင့်ကျွန်တော်တို့ကောင်းဆောင်ကြီးများမျှော်မှန်းထားတဲ့ဒီမိုကရေစီနဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးအတွက်တော့တစိုက်မမအားလုံးကဝိုင်းဝန်းလုပ်နေကြတယ်လို့ဒါပေမဲ့ဒီထဲမှာကျွန်တော်တို့ရဲ့အခက်အခဲတွေအများကြီးဟာတဦးနဲ့တဦးနားလည်မှုအပြည့်ရှိပုံနဲ့ယုံကြည်မှုအပြည့်ရှိပြီးမှကျွန်တော်တို့ရဲ့ရေမှန်းချက်ပန်းတိုင်းရောက်နိုင်မယ်လို့ကျွန်တော်ခံယူပါတယ်
။တခြင်းကမြန်မာနိုင်ငံဟာအင်္ဂလိပ်လက်အောက်မှာကျွန့်ဖြစ်ခဲ့ရပြီးလွတ်လပ်ရေးရလာပြီးအခုခေတ်ကာလမှာအဲ့ဒီအခြေအနေမျိုးပြန်မရောက်ဖို့လိုတယ်လို့ဝါရှင်တန် DC အခြေစိုက်ကကြင်မဟာမိတ်အဖွဲ့ဥက္ကဋ္ဌဦးဂွန်ဆန်ကတိုက်တွန်းပါတယ်
။နာမည်အရလွတ်လပ်ရေးရ87နှစ်ပြည့်ပါပြီ။ဒါပေမဲ့စိတ်သက် တန်တူညီကျူအခွင့်အရေးပြည်ထောင်စုအတွက်ကလည်းလွတ်လပ်ရေးကလည်းဒီနေ့အထိမရသေးပါဘူးအင်္ဂလိပ်ဂျွန်ဘွားကနေနောက်ဂျွန်ဘွားကိုပြောင်းလဲလို့ပဲကျွန်တော်တန်ရင်သားတွေဒီလိုပဲခံစားရပါတယ်အဲ့ဒါဆိုတော့ကျွန်တော်လိုအပ်တာကအပြည်ဆုံးငြိမ်းချမ်းရေးကျွန်တော်လိုအပ်တယ်နောက်တစ်ခုကတန်တူညီကျူအခွင့်အရေးလိုအပ်တယ်နောက်တန်ရင်သားတွေကိုအကုန်လုံးကိုကျွန်မကိုဖန်တီးနိုင်ဖို့အခွင့်အရေးရှိရမယ်အဲအလုံးကတော့ပေါ့နော်တန်းကြီးဒီတိုင်းရင်းသားအခွင့်အရေးပြေဝတော့ Federal ပြည်ထောင်စုဖြစ်ရမယ်ပေါ့ငြိမ်းချမ်းရေးကြရဆိုကျွန်တော်တို့နိုင်ငံရေးကိုဆက်လက်ဆွေးနွေးလို့ရတာပါလိမ့်မယ်ကျွန်တော်ပြင်လုံးမှာကတိပို့ပြုခဲ့တဲ့ Federal ပြည်ထောင်စုကိုအကောင့်ထည့်ဖို့လို့ရပါမယ
်1886ခုနှစ်မှာအင်္ဂလိပ်ကိုလိုနီလက်အောက်ရောက်သွားခဲ့တဲ့မြန်မာနိုင်ငံဟာ1948ခုနှစ်ဇန်နဝါရီလ4ရက်နေ့မှာပြန်ပြီးလွတ်လပ်ရေးရခဲ့တာကြောင့်အခုဆိုရင်82နှစ်ရှိသွားခဲ့ပါပြီခင်ဗျာတစ်ဆက်တည်းမှာပဲ52နှစ်ပြည့်ခဲ့ပြီဖြစ်တဲ့မြမလွတ်လပ်ရေးနေ့အထိမ်းအမှတ်ကိုဆင်နွှဲကြရမှာလွတ်လပ်ရေးပြည်သူ့ကာကြီးဗိုလ်ချုပ်အောင်ဆန်း1948ခုဇူလိုင်လ19ရက်နေ့မှာလှုပ်ကြံမခံရမီဇူလိုင်23ရက်နေ့ကပြောကြားခဲ့တဲ့မိကုံးမှာတော့လွတ်လပ်ရေးထိန်းသိမ်းရေးမှာမြမနိုင်ငံသားတွေအနေနဲ့ထားရှိရမယ့်စိတ်ဓာတ်နဲ့ပတ်သက်လို့အမှတ်ရစရာတွေကိုဗိုလ်ချုပ်အောင်ဆန်းပြောကြားချက်စကားတချို့ကိုဒေါ်လာတန်းကကောက်နှုတ်တင်ပြထားပါတယ်
1948ဇန်နဝါရီလ4ရက်နေ့ကအင်္ဂလိပ်ကိုလိုနီခေတ်ကနေမြန်မာနိုင်ငံလွတ်လပ်ရေးရခဲ့တာအခုဆို82နှစ်ပြည့်မြောက်ခဲ့ပါပြီမြန်မာလွတ်လပ်ရေးပြည်သူ့ကာကြီးဗိုလ်ချုပ်အောင်ဆန်းရဲ့သမီးဖြစ်သူဒေါ်အောင်ဆန်းစုကြည်ဦးစီးတဲ့ NLD နိုင်ငံရေးပါတီဟာလည်းအာဏာရအစိုးရဖြစ်လာခဲ့ပါပြီဒါပေမဲ့ခဏမြန်မာနိုင်ငံဟာအိန္ဒိယနိုင်ငံများနဲ့လိုက်မီနိုင်ခြင်းရှိသေးတယ်လို့နိုင်ငံရေးစီးပွားရေးမြို့သားပြန်လည်ရင်ကြားစီရေးနှင့်နိုင်ငံပြန်လည်ထူထောင်ရေးတွေမှာအကဲဆတ်မှုတွေရင်ဆိုင်နေရဆဲဖြစ်ပါလေ။ဒါကြောင့်ကျမတို့မြန်မာတို့ရဲ့အားနည်းချက်တွေကဘာတွေပါလဲ1940ခုဗိုလ်ချုပ်လုတ်ကြံမခံရမီဇူလိုင်23ရက်နေ့ကပြောကြားခဲ့တဲ့ဗိုလ်ချုပ်ရဲ့မိကုံးမှာတော့လွတ်လပ်ရေးထိန်းသိမ်းရမှာမြန်မာနိုင်ငံသားတွေအတွက်ထားရှိတင်တဲ့စိတ်ဓာတ်တွေကိုထောက်ပြခဲ့တဲ့ကောက်နှုတ်ချက်တွေကိုဆက်လက်တင်ပြပါစီပထမကတော့လွတ်လပ်ရေးအဓိပ္ပာယ်ကိုဗိုလ်ချုပ်ရဲ့ဖွင့်ဆိုချက်ပဲဖြစ်ပါတယ
်လွတ်လပ်ရေးဆိုတဲ့အဓိပ္ပာယ်ကဘာလဲလွတ်လပ်ရေးဆိုတာကကိုတဝူးတယောက်ကောင်းစားဖို့ဖြစ်စေတစ်မျိုးလုံးကောင်းစားဖို့ဖြစ်စေလုံးတဲ့နေရာမယ်တခြားတဝူးတယောက်ရဲ့အကျိုးကိုမသိကြိုက်ပဲနဲ့ဟုတ်လားတခြားလူတွေရဲ့အကျိုးကိုမသိကြိုက်ပဲနဲ့လွတ်လွတ်လပ်လပ်ကိုတိုးတက်မှုချက်လုံနိုင်တာလွတ်လပ်ရေးပဲဟုတ်လားဘုမာကမြစီပွားရေးစီပွားဖြစ်ကြုံလုံးတဲ့နေရာမယ်အနောက်ရှင်မရှိစရာဘူးလာအဲတခြားလူမျိုးတခြားလူတွေအဲရဲ့အကျိုးကိုမသိလို့ချင်းနောက်ချင်းမသိကြဘူးတိုင်းပြည်တပြည်လုံးရဲ့အကျိုးကိုမသိကြဘူးတခြားလူတွေအကျိုးကိုမသိကြဘူးဆိုရင်ကျွန်မလွတ်လွတ်လပ်လပ်လုံနိုင်တဲ့အခြေအနေရှိရတော့တော့လည်းပဲသူများတကာရဲ့လွတ်လပ်ရေးကိုသွားနောက်ချက်တဲ့လွတ်လပ်ရေးလွတ်လပ်ရေးကိုဟုတ်လားအဲ့ဒီကဘာလဲဆိုရင် license card လာဒါရန်ကမှုရန်ကမှုညာဖြစ်ပြီးတော့လွတ်လပ်ရေးဆိုတဲ့အသေးပဲဟာစီးမဲ့ကမ်းမဲ့သဘောမျိုးမဟုတ်စီးနဲ့ကန်းနဲ့သဘောမျိုးသားလည်းဖြစ်စီးနဲ့ကန်းနဲ့ရှိမှသားလည်းလွတ်လပ်ရေးဆိုတာလည်းပဲဖြစ်နေအဲ့တော့လွတ်လပ်ရေးဆိုတာကိုကျွန်တော်တို့ရတဲ့ခံနဲ့နားလည်မှာကငါတို့တိုင်းပြည်ဟာပိုးပြီးစီးကန်းရှိဖို့လိုတယ်ဟလာလွတ်လပ်ရေးရအောင်လဲငါတို့တိုင်းပြည်ဟာလွတ်လပ်ရေးရအောင်လဲပဲစီးကန်းရှိခြင်းနဲ့လုပ်ရမယ်အဲ့ဒီလိုအားဖြင့်စီးကန်းသဘောတွေနားလည်ပြီးအလုပ်စီးနဲ့ကန်းနဲ့အလုပ်လုပ်တမ်းပါလွတ်လပ်ရေးစာကိုခင်ဗျားတို့တကယ်ရ
ဒါအပြင်လွတ်လပ်ရေးရတဲ့အခါမြန်မာနိုင်ငံသားတွေအနေနဲ့လွတ်လပ်ရေးထိမ့်သိမ့်နိုင်ဖို့ကြိုးပမ်းဆောင်ရွက်ရမှာဖြစ်တယ်လို့လေဗိုလ်ချုပ်ကပြောခဲ့ပါတယ
်။ပြီးတော့ကျွန်တော်တို့ကတခါတဲ့၃ညကစပြီးအကုန်လုံးပြန်ပြီးတော့ကအုပ်ပြစ်ချပြီးအလုပ်လုပ်ရမှာဆိုတော့ကျွန်တော်တို့ကတခြားနိုင်ငံတွေကခြိလန်းတလန့်လန့်ရင်တခြားလွတ်လပ်တဲ့နိုင်ငံတွေကခြိလန်းတလန့်လန့်ရင်ကျုပ်တို့ကခြိလန်း၄50လန့်လိုက်နိုင်မှာ။အဲဒီလိုလိုက်နိုင်တဲ့အခါကျမှနောက်10နှစ်အနည်း20တန်းပြီးအားဖြင့်အဲ့လိုတန်းတူညီတူဖြစ်သွားတယ်တန်းတူညီတူမဖြစ်သမျှကာလပတ်လို့ဒီတိုင်းပြည်ကြီးကလွတ်လပ်တယ်ဆိုပေမဲ့ဘုလူလည်းပဲမြင်ရတဲ့ကံနဲ့ချိုးသေးရဒီလူမြင်တယ်မြင်ရတဲ့ကံနဲ့မျက်နှာချိုးသေးရဖာတယ်လို့နိုင်ငံမျိုးဖြစ်နေပါပဲစာခင်ဗျားတို့အစီအစဉ်တောင်းလို့
လွတ်လပ်ရေးထိန်းသိမ်းရမှာတိုင်းရင်းသားညီညွတ်ရေးဟာလေအရေးကြီးတဲ့အကြောင်းပဋိပက္ခရင်ဆိုင်နေရတဲ့ကနေ့ကချင်းရှမ်းရခိုင်ပြည်နယ်တွေမှာဗိုလ်ချုပ်ရဲ့ပြောကြားချက်ဟာအမှတ်ရစရာလို့ဆိုရမှာပါ
။တိုင်းရင်းသားချင်းချင်းညီညွတ်ရေးတိုင်းရင်းသားလူထုညီညွတ်ရေးသာပါသမားတွေညီညွတ်တာတုံမလို့ကျင်ပါဘူး။ တိုင်းရင်သားချင်းချင်းညီညွတ်ရေးတိုင်းလူပြည်သားလူထုညီညွတ်ရေးအဲ့ဒီညီညွတ်ရေးနှစ်ခုမရှိကြတဲ့ကာလပတ်လို့ဟဲ့ဒီတိုင်းပြည်ဟာလွတ်လပ်ပင်လွတ်လပ်ရတော့လည်းပဲဘယ်ပါတီချက်ချက်ဘယ်ဆိုရလို့လို့ပါတယ်တိုင်းပြည်ချင်းနေပါတယ်ကျွန်တော်ပြောချင်အဲ့ဒီတော့ကဒီနှစ်ခုကိုခင်ဗျားတို့ကမပြစ်ပါစီနဲ့ဘသူကဘာလို့လို့မပြစ်ပါစီနဲ့ဟဲ့
အဲ့ဒါအမတန်အရေးကြီးပါပဲ။ဘုချုပ်ရဲ့မိမြနိုင်စရာပြောကြားချက်နောက်တစ်ခုကတော့လွတ်လပ်ရေးထိန်းသိမ်းရာမှာမြန်မာနိုင်ငံသားတွေရဲ့စိတ်ဓာတ်အားနည်းချက်ပဲဖြစ်ပါတယ်။
ကျွန်တော်တို့ပမာတွေဟုတ်လားဘလုံးပွဲမယ်ကံရတဲ့ကံမယ်ဆိုရင်ဘုကပထမစကိုတွင်ရရင်အတော်လေးတခါအားဆက်လာ။အားတက်လာတာပဲတက္ကနာပဲပြူလာ။နောက်တစ်ခါဟုတ်လားအဲ့လိုဝါပြတဲ့နေရာမယ်တော်တော်လေးကိုလေးများလာပြီဆိုရင်အဲကြော့ကြော့ပေါ့ပေါ့ခံကျင်းတာငါနိုင်မှာပါပဲအဲ့ဒါနဲ့နေပြီးတော့တပက်ကနေပြီးနောက်ဆုံးအပိသက်ကကြမှာကတ်ပြီးတော့ဒါကတော့ကိုသွင်းသွားလို့အဲသရေပြစ်ပြစ်ကျုံတာပြစ်ပြစ်ဖြစ်သွားတာမျိုးနဲ့ကျွန်တော်တို့ဘောလုံးပွဲရာသီမဲ့ခင်ဗျားတို့ပြန်ပြီးစဉ်းစားချင်းတွေ့မှာဟုတ်လားဒါတွေမကတဲ့ဘူးဟုတ်လားဒီကျုံသွားတဲ့လူကလည်းပဲဘောလုံးကန်လို့ရှိရင်ပထမအပိုင်မဲ့ဓာရီဝက်မဲ့ကျုံသွားရင်တော့တော်သေးရဲ့ခဏနေတယ်ဒုတိယနိုင်ဝဲပဲကန်လို့10မိနစ်လောက်လည်းကြာတော့ဘုကကိုယ့်ဘက်ကဂိုးလည်းမသွင်းနိုင်ဘူးဆိုရင်အဲ့ဒီခါကျလူထတာဒါကျွန်တော်တို့ဘာမှဘောလုံးပွဲတွေဘောလုံးကန်တဲ့အချင်းအဲ့ဒါ sporting spirit မရှိဒါပါလဲဆိုလို့ချင်းဗမာရိစိတ်တဲမလို့ဒါချင်းလိုက်မယ်ပေါ့ဗမာရိဟာစိတ်တက်ထက်တယ်ပါကြကလွဲသပင်ကောင်းနေတယ်ဆိုတဲ့အတူတူပဲဒါဒီစကားကဒီနေရာပဲသုံးဖို့ပါတယ်ပဲဗမာရိစိတ်တက်ကမဟုတ်တဲ့နေရာတွေသွားပြီးဒေါ်နေတကယ်နေရာတွေကျအသုံးမချအမပြေလွတ်လာရင်ရအောင်လို့အမျိုးမဲ့အသုံးမချခြင်းဘူးဟုတ်လားအမပြေပြန်နေတူတောင်းရေးလောက်တဲ့နေရာမျိုးမဲ့အသုံးမချခြင်းဘူးအမချင်းချဖို့မဲ့လောက်ချင်တယ်ဟုတ်လားအဲ့ဒါမျိုးတွေလောက်ချင်တယ်ဒါမျိုးတွေလောက်ချင်လို့ဘယ်တော့မှအကျိုးမရှိဒီတိုင်းပြည်ဘယ်တော့မှပြန်နေမတူတောင်းနိုင်ဘူးဒီတိုင်းပြည်ဘယ်တော့မှမလွတ်လာနိုင်ဘူးလွတ်လာရင်လည်းဘယ်တော့မှကြာနာနာလွတ်လာရင်မဖြစ်ဘူးအဲ့တော့အဲ့ဒီတော့ကဒီတော့ကျွန်တော်တို့အဲ့ဒီစိတ်ဓာတ်မျိုးကိုလုံးဝဖြောက်ပြစ်ဖို့လိုတယ်ကျွန်တော်တို့ကအာနောက်ပဲလှုပ်လှုပ်ပြီးတဲ့အထိနောက်ဆုံးတနေ့ပြီးတဲ့အထိမဲ့ရုံးမဲ့ခြင်းဒီဖြစ်စေနိုင်မဲ့ခြင်းဒီဖြစ်စေအကျော်တန်းသွဲနေကျွန်တော်တို့က
နောက်ဆုံးနေ့လွတ်ရည်ထိမ့်သိမ့်ရမှာထားရှိရမယ်စိတ်ဓာတ်နဲ့ပတ်သက်လို့ဘုကျုပ်ရဲ့အမှတ်ရစရာအမှားစကားတွေကိုညှိကုံးချုပ်အပ်ပါလိမ့်ရှင
်ခင်ဗျားတို့ကလွတ်လာရေးကိုလောကျင်ရင်လွတ်လာရေးရနိုင်လောက်တဲ့ဒီကံပြီးပါချစ်ကြပါလွတ်လာရေးကိုလောကျင်ရင်လွတ်လာရေးနဲ့လွတ်လာရေးကိုရနိုင်တဲ့ညီညွတ်မှုကိုအဲထိတ်ထားပါလွတ်လာရေးကိုလောကျင်ရင်လွတ်လာရေးကိုရနိုင်တဲ့ရနိုင်လောက်ရနိုင်တဲ့သူတော်မှုကိုလောက်ကြပါအဲဒီလိုလောက်ပြီးတဲ့နောက်လည်းပဲရှေ့ကိုလွတ်လာရေးအရတော့ကိုခံစားခြင်းနဲ့စံစားခြင်းနဲ့ဆိုလို့ရှိရင်လည်းပဲအလုံးလောက်ချဖို့ဒီကံစီချဖို့အခုနေကလေးကခင်ဗျားတို့ကိုခင်ဗျားတို့အချင်းဆိုးတယ်အကျင့်ဟောင်းနေဟလားတောက်ကျင့်နေဆိုပြင်ကြဖို့လိုပြီဆိုတာကျွန်တော်ခဏပြောချင
်ဒါတော့လွတ်လပ်ရေးဘီသူကကြီးဘူရောင်အဆမ်းမကွဲလွန်ပြီးလောက်ကြံမခံရမီရပိုင်းအလိုမှာလွတ်လပ်ရေးစိတ်ဓာတ်နဲ့ပတ်သက်လို့ဟောပြောချက်တချို့ကိုဒေါ်လာတန်းကကောင်းထုတ်တင်ပြခဲ့တာပါခင်ဗျာ VOA ထုတ်လွှင့်ပြီးသမျှအစီအစဉ်နဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့တေးသချင်းတောင်းခြင်းနဲ့ဆိုရင်တော့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။စာတိုက်ကတဆင့်ဆက်သွယ်ခြင်းတော့လိပ်စာက VOA မြန်မာပိုင်းအစီအစဉ်တဆင့်စာတိုက်တာအမှတ်855ရန်ကုန်စာတိုက်ကြီးရန်ကုန်မြို့ဖြစ်ပါတယ်။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါခင်ဗျာ။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒ ီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်ဗျာခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။VOA American တန်ရဲ့တောက်ကြနေမနေခင်အစီအစဉ်တွေကိုမနေ့9နာရီအထိလက်ရှိထုတ်လွှင့်ပေးနေတဲ့ line meter 3240 48အပြင် line meter 190ကပါတိုးချဲ့ထုတ်လွှင့်သွားမှာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝက်အတွင်းမှာတော့သတင်းပေးပို့ချက်တစ်ပုဒ်နဲ့အတူအင်္ဂလိပ်သင်ခန်းစာကိုနားဆင်ရမှာဖြစ်တယ်လို့ကျမ်းမာရေးကဏ္ဍကိုနားဆင်ရမှာဖြစ်ပြီးတိုင်းရင်းသတင်းလွှာအစီအစဉ်တင်ဆက်တဲ့အခါမှာတော့
တချို့လူကထမင်းကျွေးရင်က60ပေးတာလည်းရှိ50ပေးတာလည်းရှိမကျွေးတာလည်းရှိကိုကကိုထမင်းထုတ်ပြီးမှတွားတယ်လို့ပေါ့ဟိုတရုတ်ပြည်ပဲဆိုနေ
ဒုက္ခသည်စကန်းတွေကကချင်းစစ်ပြေးရှောင်တွေဘယ်လိုအခြေအနေတွေနဲ့ရင်ဆိုင်ရသလဲဆိုတာနောက်ပိုင်းတင်ဆက်မဲ့တိုင်းရင်းသတင်းလွှာမှာအပြည့်စုံကြားမှာဖြစ်ပါတယ်ခင်ဗျာအခုတော့သတင်းပေးပို့ချက်တစ်ပုဒ်ကိုတင်ပြပါမယ်ရခိုင်ပြည်နယ်တွင်မြမတမတော်နှင့်ရခိုင်တိုင်းဒေသလက်နက်ကိုင် AA အဖွဲ့တို့ကြားတိုက်ပွဲဖြစ်ခဲ့တဲ့ကြောက်တော်ပုံနှကျွန်းနဲ့ဝူးသီရောင်မြို့နယ်တွေမှာစစ်ရှောင်ဥယေတိုးပွားလာနေသလိုတိုက်ပွဲဖြစ်ရာဒေသအတွင်းပိတ်မိပြည်သူတွေစားနပ်ရိက္ခာအခက်အခဲနဲ့ကြုံနေရပါတယ်ဒီအကြောင်း VOA သတင်းတော့နိုင်ကွန်းအင်ကသတင်းပေးပို့ပါတယ
်ဟုတ်ကဲ့ပါတိုက်ပွဲကြောင့်အကူအညီမဲ့နေတဲ့ကြောက်တော်မြို့နယ်ဆက်ရူးချောင်းပြားဒေသတလူချောင်းကျေးရွာစစ်ရှောင်စခန်းကိုရပ်ခဲ့တဲ့ကြောက်တော်လူမှုကယ်ဆယ်ရေးဖွဲ့တာဝန်ခံကိုစော်ဝင်းကတော့တားဆီးပိတ်ပင်မှုကြားကဗုဒ္ဓဦးနေမှာပရမဆုံစာနာရိတ်ခနယ်ချင်းကူညီပေးပို့နိုင်ခဲ့တယ်လို့ VOA ကိုပြောပါတယ်
။မနေ့ကကျွန်တော်တို့ကစ္စည်းတော့ပြည့်ဖြစ်တယ်။ဟိုဒီနေ့ကတော့ကျွန်တော်တို့တက်ကတားထားတယ်။ကျွန်တော်တို့လည်းနောက်ပြေမလှေပဲတော့ခွင့်ရအောင်ကြိုးစားရတယ်။ကျွန်တော်မျိုးတွေအုပ်ချုပ်ရေးမှာလာပြီးတော့ရှားဝင်ညီနိုင်ပြေလို့ကျွန်တော်တို့ညများဆဆကိုဆင်ထားခဲ့ပြီးဆင်ရဲ့အနေကျင်းနဲ့တော့ခိုင်းတော့ရခဲ့ပါတယ်ခင်ဗျာကျွန်တော်တို့ဆယ်အိုက်20လောက်ပဲပေးနိုင်ခဲ့ပါတယ်ခင်ဗျာ
ဒလူချောင်းစစ်ဆောင်စခန်းရဲ့စာဝတ်နေရအခက်ခဲတွေ့နေရတဲ့အခြေအနေကိုတော့ကုစော်ဝင်းကခုလိုဆက်ပြောပါတယ
်အေးမှာစာဝတ်နေရတအားကိုကျစ်တင်နေရတယ်လူတယောက်စံတဘူးစားရင်စံဘူးလက်ဟိုမိလူလူစံတဘီစားရင်တဘီကိုနှစ်ဝက်ဝက်တစ်ခွက်ပဲစားရအဲ့လိုမျိုးလေးတွေအကျိုးဆိုရင်ဘာမှမရှိလို့ဆယ်နည်းနည်းလေးကိုအရေးချူပြီးတော့စားရတာလေးညီခရလို့တအားကိုစဉ်းကောင်းဖြစ်ရပါတယ်ခင်ဗျာ
ဒလူချောင်းမှာကြိုင်ခဲ့တဲ့စစ်ဆောင်တွေဟာမိမိတို့ရဲ့ချမ်းလေယာဉ်မြေတွေအတွက်စိုးရိမ်စိတ်နဲ့နေခဲ့တဲ့လူတွေလို့လည်းသူကဆိုပါတယ်ပြီးခဲ့တဲ့နိုဝင်ဘာလကုန်ပိုင်းကစပြီးတော့မြန်မာတပ်မတော်နဲ့ရခိုင်တပ်မတော်တို့ဖြစ်ပွားခဲ့တဲ့တိုက်ပွဲကြောင့်ကြောက်တော်မြို့နယ်ဆက်ရူးချောင်းအထက်ပိုင်းကကြေးရွာသားတွေဟာစစ်ဘေးကနေတင်းရှောင်နေရပါတယ်လက်ရှိပုံနှုံးမြို့နယ်ကမြင့်လှဲရွာအထက်တင်ဘုံသန်းကြေးရွာဘူရီတောင်မြို့နယ်ကဆိုင်တင်စေးရွာကြောက်တော်မြို့နယ်ကဝါတောင်ဒလူချောင်းတောင်မင်္ဂလာကန်ဆောက်ကြေးရွာတွေမှာစစ်ရှောင်းတွေအများပြားတင်းရှောင်လာခဲ့ပါတယ်လက်ရှိစစ်ဆောင်ဥယျ3000ခန့်ရှိနေပြီလို့ကြောက်တော်လူမှုကယ်ဆယ်ရေးဖွဲ့တာဝန်ခံကုစော်ဝင်းကပြောပါတယ
်ဝထောင်းမှာ400ကျော်ရှိပါတယ်ခင်ဗျာဒုက္ခတွေကလုံးတောင်မင်းလည်းက900ကျော်ကန်ဆောက်မှာလည်း900ကျော်အကလုံးအေးဒုက္ခတွေစကန်3ခုပေါင်း1500ဝန်းကျင်ရှိပါတယ်ခင်ဗျာတလူချောင်းရွာ1000ကျော်ပြီးတော့တခြားပုံမကျွန်းမြို့တွေထဲကဖြစ်မြလေးအောင်မြလေးအပါဝင်ဘလူး3000ဝန်းကျင်လောက်ဆိုလို့ရပါတယ်ခင်ဗျာ
ကြောက်တော်မြို့နယ်ကန်ဆောက်ကျေးရွာကိုရောက်ရှိနေတဲ့စစ်ရှောင်းတွေအနေနဲ့နေရပြန်ဖို့ခက်ခဲနေတဲ့အခြေအနေကိုတော့စခန်းကိုကူညီပေးနေတဲ့ကန်ဆောက်ဆရာတော်ကအခုလိုမိန့်ပါတယ
်။ခုရောက်နေတဲ့လူတွေကတော့မပြန်ရဘူးပေါ့ဗျာ။သူတို့ကတွတ်တောင်ကိုမိကိုပြီးတော့စားနေရတဲ့လူတွေလေဗျာ။တွတ်တောင်ကိုမဝင်ရတော့ဘယ်ဟိုစားနေမှာတော့စားကြမရှိတော့တာ။ပြီးတော့တောင်မင်္ဂလာဝါနာကနေစစ်တပ်ကနေပိတ်ဆို့ထားတော့လေ။လူမှုဖွဲ့စည်းတွေကလည်းကူညီပေးဖို့တွားရင်လည်းတွားလို့မရဘူးဖြစ်နေတော့သူတို့ကမတည့်ဘူးပေါ့ဗျာ။
ကြောက်တော်မြို့နယ်ကကာလန်နဘေးရွာစစ်ဆောင်စခန်းတွေဖြစ်တဲ့ကန်ဆောင်နဲ့တောင်မင်္ဂလာကျေးရွာကိုအကူအညီပေးရေးဖွဲ့တွေအကူအညီပေးဆောင်လို့ရပေမဲ့သလူချောင်းနဲ့ရိုးချောင်းပြားဒေသအထက်ပိုင်းကိုရိခာကူညီပေးဆောင်ဖို့ကတော့တမတော်ကနေပိတ်ပင်တားဆီးခဲ့တယ်လို့အကူအညီပေးရေးဖွဲ့ကပြောပါတယ်။ဘူရီတောင်မြို့နယ်တွင်ဆိုင်တင်စေးစပတ်ထားစီတီတောင်စင်ခုံးတန်ကျေးရွာတွေမှာလည်းစစ်ဘေးရှောင်400နီးပါးရှိနေတယ်လို့ရခိုင်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးထွန်းအောင်သိန်းကဆိုပါတယ်။2019နှစ်သိက္ခာနှစ်ကနေဗုဒ္ဓဦးနေထီတော့ရခိုင်ပြည်နယ်ဘူရီတောင်မြို့နယ်နဲ့ကြောက်တော်မြို့နယ်ဘက်မှာမြမတမတော်နဲ့ရခိုင်တမတော်အေအေတို့ကြားတိုက်ပွဲပြင်းထန်စွာဖြစ်ပွားခဲ့ပေမဲ့ဒီနေ့မှာတော့တိုက်ပွဲတံမကြားရဘူးလို့ဒေသခံတွေကပြောပါတယ်2018နှစ်ကုန်ပိုင်းကနေ2019နှစ်စန်းထီတော့ရခိုင်ပြည်နယ်ဘူရီတောင်မြို့နယ်ရသိတောင်ပုံနှကျွန်းနဲ့ကြောက်တော်မြို့နယ်ဘက်မှာမြမတမတော်နဲ့ရခိုင်တမတော်ဖွဲ့တို့ကြားတိုက်ပွဲပြင်းထန်စွာဖြစ်ခဲ့တာပါရခိုင်ပြည်နယ်တွင်ဖြစ်ပွားနေတဲ့တိုက်ပွဲကြောင့်အိုးအိမ်စုခွာထွက်ပြေးနေရသူ2500ကျော်ရှိနေပြီလို့ကုလသမဂ္ဂသူအင်မှုချုပ်ယုံပြောခွေရဖာရင်ဟတ်ကဗုဒ္ဓဟူးနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့သလို အဲ့ဒီအိုးအိမ်စွန့်ခွာတိန်းချောင်သူတွေရဲ့လူအချက်တွေကိုကုလသမဂလူသားချင်းစာနာမှုပူးပေါင်းဆောင်ရွက်ရေးအဖွဲ့အူချာဦးဆောင်တဲ့အဖွဲ့ကနေအဲ့ဒီဒေတာမှာတွားရောက်ကြည့်ရှုဖို့အစီအစဉ်ရှိနေပါတယ်ခင်ဗျာ
တော်တော်ရှင်များရှင် ထောက်နိုင်၏အကြီးအကဲဟောင်းကိုမကြာသေးငယ်တုန်းကအခမ်းအနားတစ်ခုမှာအယူအသေးပေးဆက်ဆံခဲ့တဲ့အတွက်ရန်ကုန်တိုင်းဝန်ကြီးချုပ်ပေါ်ဝေဖန်တာတွေထွက်ပေါ်ခဲ့ပါတယ်။တစ်ချိန်ကဖြစ်နေသူနဲ့ဖြစ်နေခံကြားရင်းနှီးတဲ့ဆက်ဆံရေးဟာမြန်မာနိုင်ငံမှာလိုအပ်နေတဲ့အယူအသားပြန်လည်တည်မြဲရေးယုံကြည်မှုတည်ဆောက်ရေးမှာအထောက်အကူဖြစ်နိုင်ပါသလားဆိုတာကို VOA ရဲ့စနေနေ့ည8:00လိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။အမျိုးသားပြန်လည်တည်မြဲရေးနဲ့ယုံကြည်မှုတည်ဆောက်ရေးစာတာတွေကိုဘယ်လိုပုံစံနဲ့တည်ဆောက်သင့်ပါလဲဆိုတာကိုလည်းသောတာရှင်တွေပါဝင်ဆွေးနွေးကြဖို့ကိုဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့တယ်လီဖုန်းနံပါတ်1322 3495လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လဲအီးမေးလ်နဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလဲမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ည8:00လိုင်းအစီအစဉ်ကနေကြိုဆိုပါတယ်ရှင်။အခုတော့အမေရိကန်အီဒီယန်3အင်္ဂလိပ်သင်ခန်းစာကိုဒေါ်လာတန်ကပို့ချမှာဖြစ်ပါတယ်။
idiom atongaro
add fuel to the fire
pibare salung bonga add edga tapauna tatera fuel fuel ga launza to2 to the fire fire ga mi soro sukai thung ye dai ya idi be ga ro laung ni de mi ma tat pi do launza tat the lite tbo ga မီလောင်နေတာကိုရေနံစီဓာတ်စီစသဖြင့်လောင်စာထထည့်လိုက်ရင်ဘယ်လိုဖြစ်လာမလဲမိတော့ပိုးပြီးကြည်လာမယ်မိအားပိုးကောင်းလာမယ်သဘောဖြစ်ပါတယ်ကျမတို့မြန်မာမှာလည်းစနူယိုမှာအသုံးဖြစ်တဲ့မီလောင်ရလေပင်းဆိုတဲ့အသုံးရှိတယ်လို့ပေါ့ရှင်အီဒီယမ်ဆိုတဲ့ဒီဝိုက်ဒီပဲကပြဿနာတက်နေတဲ့ခြားကပိုးပြီးအခြေအနေဆိုးရအောင်ငကိုကဆိတ်ဆိုးနေတဲ့လူကိုဒေါ်သဘုံပောက်ကွဲရအောင်ပြုလုပ်တာမျိုး
The mother was shouting at the crying child. It just added fuel to the fire as the child, instead of stopping, started throwing things around. The mother was shouting at the child. It just added fuel to the fire as the child, instead of stopping, started throwing things around. Add fuel to the fire.
ဒေါ်လာလာတန်းရဲ့အင်္ဂလိပ်အင်သင်ခန်းစာအပီးအခုတခါတော့ကျမကြီးကဏ္ဍဖြစ်ပါတယ်ခင်ဗျာဒီတော့မှာတော့ယောဂဆိုင်ရာလှုပ်ဆောင်စရာအကြောင်းတွေကိုတင်ပြထားပါတယ်ဒီကြောင့်လည်းပတ်သက်လို့နှလုံးခွဲစိတ်အထူးကုဆရာဝန်ကြီးအငင်းစားပါမောက်ခဒေါက်တာခင်မောင်ဤကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်
Okay, Pamoka, Dr. Kimawe Kanya. So, no, the yoga, the chill line, boss, you know, the three day up in blue yoga, the people, the Siawandre, Lunari, Bipa Wenjin, no, now the Lumu Taiwan, Gusano, the Lumu Kunya Diabono, but Lumu Tukana, like Tawane Shija, the Sora, you know, the cinema, Piparasia, or Sasajin, say, Lunama yoga, the coup, chill line, so in Siawandre, Kanaga, blue, Chitinese.
You know, she was building a yoga, Sura. အမဖြစ်လည်းမဖြစ်ကြင်ညာဘူးမကြလည်းမကြခြင်းဘူးဒါပေမဲ့ခန္ဓာကိုယ်ရရှိတာတဲ့အတွက်ကြောင့်ယောဂဆိုတာမဖြစ်ပဲမနေမဲ့လူဘယ်သူမှမရှိပါဘူးသူတို့ဒီကျောင်းဝင်းကြီးအားလည်းသူကလက်ကြားတွေမဟုတ်ပါဘူးသူတို့သင်ကြားတမ်းရောက်ထားတဲ့ဒီသိပ္ပံပညာနဲ့ လူသားသမီးပညာနဲ့ပေါ့ဗျာလူတွေအဲတက်တန်းစီနေနိုင်ရေးနောက်ဆိုယောဂဖြစ်လာပြီဆိုတော့မှတရက်အသက်ပူရှည်လို့ရှိရင်ကလအသက်ပူရှည်အောင်တစ်နှစ်ပူရှည်အောင်တန်းနိုင်ပြီးဆွဲဆံပေးရတဲ့ကံကမှနေရတဲ့လူဖြစ်ပါရဲ့
ဟုတ်ကဲ့ဆရာကြီးအဲ့တော့လူနာရီဘက်ကရောဘယ်လိုတာဝန်နေရှိနေလဲ
လူနာရီဘက်ကတော့တော်ဝင်ရှိတယ်ဆိုတာနဲ့ပေါ့လေယောဂတစ်ခုဖြစ်လာရင်ကျွန်တော်ဒါအတူတူပေါ့ဒီဘဝအတွေ့အကြုံနဲ့ပြောရလို့ရှင်တော့လူ၃မျိုး၃စားကျွန်တော်တွေ့တယ်။၃မျိုးကတော့ပါလဲဆိုယောဂကလုံးဝရင်ဆိုင်ရတဲ့သူပေါ့။ယောဂအကြောင်းလည်းမကြားကျင်ဘူး။ယောဂဖြစ်တာကိုလည်းလက်မခံနိုင်ဘူး။ဘယ်လိုမှဘာမှလည်းမိသားစုကလည်းပြောလို့မရဘူး။အဲ့လိုလူမျိုးကိုကျွန်တော်တွေ့ရင်မကြာခဏတွေ့တာပါလေ။နောက်တစ်မျိုးကတော့ယောဂဖြစ်လာတာကိုလက်ခံတယ်။အဲ့ဒီယောဂကိုလည်းဒါကြောင့်လည်းဆရာကြီးကကုသပြီးတာကိုလည်းသူတို့ခံယူမယ်။နောက်ပြီးတော့ကြည်ကြည်နက်နက်နဲ့လက်ခံတဲ့လူဒါကတော့ပုံမှန်လူတွေပါ။တချို့ကတော့ဒီအလွန်လျာမတတ္တိရှိပါတယ်။အင်မတန်မှဆိုးဝါးပြီးတော့အသက်အန္တရာယ်ရှိနေတဲ့ယောဂကြီးရနေရင်တော့မှဒါကိုတတ္တိရှိရှိနဲ့ရင်ဆိုင်ပြီးတော့နောက်ဆုံးအချိန်လေးအထိရင်ဆိုင်သွားတဲ့လူတွေကျွန်တော်အများကြီးတွေ့ဘူးပါတယ်။အဲ့တော့တမားပြရတော့ကျွန်တော်တို့ကဒီရင်ဆိုင်ရတဲ့လူတွေကိုရင်ဆိုင်ရလာအောင်ပြောဆိုပြီးတော့ဘုဒ္ဓကပြေဖို့ကတော့ဆရာမင်းမတာဝန်ရှိတယ်လို့ကျမရဲ့ပညာပေးတဲ့လူတွေမှာလည်းတာဝန်ရှိတယ
်ဟုတ်ကဲ့ဆရာဒီအခုလိုဒီယောဂကိုလက်မခံကျင်တဲ့လူနာတွေဘယ်လိုဖြစ်တယ်လဲဥပမာဆက်ဆချင်းမှာတော့တော်တော်များကဒီယောဂဖြစ်ဖြစ်ချင်းမှာလက်မခံနိုင်တဲ့အပိုင်းအနေတဖြည်းဖြည်းပြောင်းသွားတဲ့အနေအထားမျိုးရောဖြစ်တယ်လားဆရာ
ဒါပေါ့အိမ်ကမိသားစုတွေအများကြီးဒီကိစ္စမှာပေါင်းနေမယ်လေဥပမာဆိုတော့ဆရာဒါကတော့လူသားရဲ့ပါဝင်ချက်မှာရှိတဲ့လူရဲ့ပါဝင်မှုတွေလည်းအများကြီးလူတွေလို့ကျွန်တော်မြင်ပါတယ်။ချောင်းပြပြီးတော့အာမမောရဲ့နှလုံးရောဂါဖြစ်တဲ့ကုသမယ်ဆိုရင်ဒါမဲ့ဒီပိုက်ပြီးထိုးရမယ်နှလုံးလေးချဲ့ရမယ်ဆိုတော့ကြောက်ခံနေလားရှိတယ်။အဲ့လိုမျိုးလူသားကြလို့ရှိရင်ကျွန်တော်အနေနဲ့ဘယ်လိုဖြစ်ရင်ဘယ်လိုကုသတာခေါင်းသွားပါလဲ။ဘယ်လိုတွေအပြင်းလို့ရှိရင်တော့ဒီလိုလုပ်ခြင်းအပြင်တက်တန်းစီနေသွားတယ်။ဘာမှမကြောက်ပါနဲ့။ဒါဖြင့်ကောင်းပြပေးရမယ်။ဘာလို့ဒီဘေးပါဝင်ကျင်ဆိုတာလဲအများကြီးကြီးတယ်။ဘုဒ္ဓကပေါ့ဗျာ။ဘုဒ္ဓရှိတဲ့လူတွေကနေပြီးတော့ပေးချပြောပြပေးလို့ရှိရင်ဒီကြောက်ရွံ့တဲ့စိတ်တွေဒီငဲလာပြီးတော့လက်ခံနိုင်တဲ့အဆင့်ကိုရောက်လာလို့ရှိရင်ဆိုတော့ကုသပေးလို့ရတယ်။ဟိုဟာကျွန်တော်တို့စိတ်ကရတော့လူနာလက်မခံရင်ဘာမှကိုကျွန်တော်တို့ကလုပ်လို့မရဘူး
။ဟုတ်ကဲ့။အဲ့တော့ဒီနေရာမှာဆရာကြီးလူနာတွေကိုဆရာဆက်ဆက်ချင်းလက်မခံနိုင်တဲ့အဆင့်ပေါ့နော်။ဘလူမျိုးဆရာအကြံပေးခြင်းလဲ
ယောဂတစ်ခုဖြစ်လာတယ်ယောဂဆိုတာဘူးမဆောင်လို့မရတဲ့ဟာပါဖြစ်လာပြီးတာမန်တဲ့ပုံမှန်တဲ့မဟုတ်တဲ့အရာတစ်ခုကိုကြုံရိုက်လာပြီးဆိုလို့ရှင်ဆရာဝန်တယောက်ကိုကျွန်တော်တိုင်ပင်ရပါမယ်အဲ့ဒီမှာတော့သူလူနာကိုကျွန်တော်တို့ချင်းပြရမယ်သူကလူနာကဒီလက်ခံနိုင်တာအောင်လူနာကိုအလူလိုက်ပြီးတော့လုံးဝခေါင်းသွားပါမယ်ဒီလိုပြောမျိုးတွေလည်းမပြောသင့်ပါဘူးဒီယောဂမျိုးအပြင်ဘယ်လိုရှိလဲအခုခေတ်ကဆိုလို့ကျွန်တော် evidence based medicine ကိုရဲဒီခိုင်မာတဲ့အထောက်အကားနဲ့ပဲကျွန်တော်ပြောကြအောင်ပါဦးလူနာဒီယာဖြစ်လာမဲ့အောက်ကမ်းကိုကျွန်တော်ပြောပြအောင်အာကုသမှုခံယူလိုက်လို့ရှိရင်၃လောင်းဟိုရေဒီနစ်မယ်အမျိုးလည်းမဖြစ်ဘူးအချိန်ကြီးကုသမှုလည်းရမယ်တက်တန်းစီလည်းနေနိုင်မယ်နောက်ပြီးတော့ကုနာပြောသလိုယောဂကြီးရဲ့မှာကုကယောဂဆိုတာလည်းအတေးနဲ့ရှိရစဖြစ်တာသာရှိရဟိုအစလည်းဆုံးပေါ့အလေလောက်ပါဖြစ်နေတာရှိတယ်ဒါကလေးဟိုလမ်းဆုံးနေတာရှိတယ်အဲ့တော့လမ်းဆုံးနေအချိန်လေးကြမှာဥဒ္ဒါမယ်ဆိုလို့ရှင်တော့အောင်မြင်မှုပြန်နေပါဦးဒါကြောင့်မို့လို့အချိန်ကြီးနဲ့ဥဒ္ဒါနိုင်အောင်ဆိုပြီးတော့ဟိုတကူဖြစ်လာရင်ရင်းမဆိုင်ရတဲ့နေသားမှာမနေဘဲနဲ့ကျွန်တော်မိသားစုနဲ့တော်တော်ကောင်းတဲ့မိတ်ဆွေနဲ့တော်တော်တိုင်ပင်ပြီးတော့ဥဒ္ဒါမှုကိုအကောင်းဆုံးအယူကအကောင်းဆုံးပဲလို့ကျွန်တော်အဲ့လိုပဲမြင်ပါတယ်ခင်ဗျာ
ဟုတ်ကဲ့နောက်ထပ်ရောဆရာကြီးဒီလူနာတွေဘက်ကနေပြီးတော့သတိပြုတင်တာရှိသေးလား
ခက်ကလည်းအရင်တိုးတက်လာတော့အခုကမှဆိုရင် Facebook တွေပါလေပေါ့လေလူမှုကွန်ရက် Internet တွေအားလည်းအများကြီးရှိတယ် Page Channel တွေဆိုတာလည်းအများကြီးရှိတယ်ဒီအရင်ကတနည်းအားဖြင့်ကောင်းတာတွေလည်းအများကြီးရှိပါတယ်လူနာတွေကိုဗီဘူးဇုဒရပြီးတော့အချိန်မီကုသမှုခံယူနိုင်အောင်လည်းတောက်ကူအများကြီးပြုပါတယ်ဒါမဲ့အချိန်ထဲမှာပဲမကောင်းတဲ့ဘက်ကကြည့်ကြလို့ရှိရင်လူနာတွေကိုသိမိလို့ရင်းနဲ့ဘာမှအထောက်အကူမရှိလဲနဲ့ယောဂပြောက်တယ်ဆိုတာမျိုးကြီးရှိတယ်လို့တချို့ကြတော့လေအထူးသဖြင့်အနောက်နိုင်ငံတွေမှာပေါ့ဗျာဆိုလို့ရှိရင်ကျွန်တော်မြန်မာနိုင်ငံမှာလည်းဒီဟာလည်းကူးဆက်ပါတယ်အာဆရာဝန်တယောက်နဲ့မတွေ့ရင်ဒီအင်တာနက်ကိုကြည့်မယ် ကြည့်ပြီးတဲ့အခါမှာယောဂါကိုလေ့လာမယ်လေ့လာပြီးတော့ကျောင်းနဲ့ဆင်းမိမယ်ဒါခိုင်းရောက်တဲ့ကောင်းတဲ့အားလို့လည်းကျွန်တော်တို့ပြောလို့ရတယ်အဲလူနာကိုနိုင်ကွာဒီယောဂါကျောင်းတခါတည်းဟန်ကြတော့လူနာဘက်ကလည်းလွန်ကဲသွားတာရှိတယ်သူဖတ်ရှုလေ့လာထားတာကိုအခြေခံပြီးတော့မယုံတာဆွေးနွေးနေတာဒီလေကျွန်တော်မကြာခဏတွေ့တယ်ဆိုတဲ့အတွက်ကြောင့်ဒါနဲ့ပတ်သက်လို့ကျွန်တော်ပြောချင်တာကတော့နှစ်ပေါင်းများစွာပေါ့ဗျာကျောင်းဝင်ဆို9နှစ်ပြင်နေဒီကမှာဟိုဘွယ်လိုနေ training နည်းနဲ့အများကြီးညပေါင်းများစွာမှရရှိလာတဲ့အတွေ့အကြုံကို internet လေးခဏတစ်ခုဖတ်လိုက်တာနဲ့တော့ဘယ်လိုမှသွားပြီးသွားမှုလို့မရဘူးအဲ့တော့ကိုပို့ပြီးဆွေးနွေးနေအောင် internet တို့ကိုရဲ့တို့ပုံမှန်ရှိတာတွေကိုဖတ်တာကောင်းပြီမယ်လေနောက်ဆုံးကြလို့ရှိရင်တော့အတွေ့အကြုံကြီးတဲ့ဘာလဲဆိုင်ညာတွင်းကျင်တဲ့လူရဲ့ဆုံးဖြတ်တာကိုတော့ကျွန်တော်တို့လေးလေးစားစား
နောက်တော့မယ်လို့ပြောပါဦး။ Okay, ကျေးဇူးအများကြီးတင်ပါတယ်ဆရာ
။ဦးဝင်းမင်းရဲ့ကျမ်းမာရေးကဏ္ဍအပြီးအခုတခါတော့တိုင်းရင်သတင်းလွှာကိုနားဆင်ရမှာဖြစ်ပါတယ်။ထိုင်းခြေဆိုင် BNI ဝိုင်းတော်သားတွေကစူးစီးတင်ဆက်ထားတာပါ။
ပါစင်တင်ဆက်သွားမယ်တန်ရင်တင်းလွာကကျဆိုပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအာမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တင်းလွာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်မြို့နယ်တချို့မှာမြမတက်မတော်နဲ့ရခိုင်တက်မတော်အေအေတို့တိုက်ပွဲကြောင့်ဆစ်ဆောင်ဒုက္ခသည်600နီးပါးထပ်မံတိုးပွားလာခဲ့ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းနမ်တူမြို့နယ်ထဲမှာ RCSS နဲ့ TNLA တပ်တို့ကြားတိုက်ပွဲကြောင့်ဒေသခံ400ကျော်နေရက်ကနေတိမ်းရှောင်နေကြရတယ်ဆိုတာနဲ့တရုတ်မြန်မာနယ်စပ်မုံကိုဒေသအတွင်းစစ်ပေးရှောင်ရွာသားတွေရဲ့အခက်အခဲအခြေအနေတွေအကြောင်းကိုကြားကြရမှာပါရှင်။
ကျမကနန်းဟောမရှင်တရင်တွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်ကြောက်တော်ပုံနာကျွန်းနဲ့ဘူဒီတောင်မြို့နယ်တွေမှာမြမတပ်မတော်နဲ့ရခိုင်တပ်မတော်အေအေတို့တိုက်ပွဲကြောင့်အခွင့်ရပိုင်းအတွင်နောက်ထပ်ဆစ်ဆောင်ဒုက္ခသည်600နီးပါးထပ်မံရောက်ရှိလာခဲ့ပါတယ်အဲ့ဒီဒုက္ခသည်တွေဟာဒီဇင်ဘာလနောက်ဆုံးပတ်ကအသစ်ရောက်ရှိလာတာဖြစ်ပြီးသူတို့တွေဟာတလူချောင်းငစရိုင်းကိုင်းမင်းချောင်းခုတ်အဝပြန်နဲ့ပညာဝကြီးရွာတွေကရွာသားတွေဖြစ်ကြတယ်လို့ဒီဇင်ဘာလကုံမှာဒုက္ခသည်စခန်းကိုဆန်နဲ့ငွေသွားရအကူအညီပေးခဲ့သူတို့ကပြောပါတယ်အခုရောက်ရှိလာတဲ့ဒုက္ခသည်တွေကိုကြောက်တော်မြို့နယ်ကဝါတောင်ပုံနာကျွတ်မြို့နယ်ကမြက်လဲရွာနဲ့ဘူဒီတော်မြို့နယ်ကဆိုင်းတင်စည်းအနီးတွေမှာရာရင်နေရာချထားပေးရတယ်လို့သိရပါတယ်ရခိုင်ပြည်နယ်ကမြို့နယ်တချို့တွေမှာလွန်ခဲ့တဲ့နိုဝင်ဘာလကုန်ပိုင်းကစပြီးရခိုင်တပ်မတော်အေအေနဲ့မြမတပ်မတော်တို့အကြားတိုက်ပွဲတွေရက်ဆက်ဖြစ်ပွားနေတဲ့အတွက်အခုအခါစစ်ဘေးဒုက္ခသည်2000ကျော်ရှိနေပြီလို့သိရပါတယ်
ရှမ်းပြည်နယ်မြောက်ပိုင်းနမ်ဘူမြို့နယ်ထဲမှာတိုက်ပွဲတွေဖြစ်ပွားနေမှုကြောင့်ဒေသခံ400ကျော်နေရာကနေထွက်ပြေးသိမ်းရှောင်နေရသလိုတိုက်ပွဲတွင်ပိတ်မိနေတဲ့ဒေသခံတွေလည်းရှိနေပါတယ်။ဒီဇင်ဘာလ31ရက်နေ့ကနေ2019နှစ်တကူနေ့အထိကောင်းပန်းရှမ်းပြည်သားပြည်နယ်နဲ့တမ်းပလောင်တပ်တို့ကြားနမ်ဘူမြို့နယ်မန်ဆောင်ဦးစုမန်ဆန်ရွာနဲ့တမိုင်ကွာလောက်မှာဖြစ်ပွားတဲ့တိုက်ပွဲကြောင့်အနီးတစ်ဝိုက်ကနန်းငူနန်းဟန်နောင်အော်ရွာကရွာသား400ကျော်ဟာမန်ဆန်ဘုန်းကြီးကျောင်းမှာစစ်ပေးခိုလုံနေကြရပါတယ်။တိုက်ပွဲတွင်နားချမ်းရွာတွေကိုလည်းလက်နက်ကြီးကြီးစံသလုံးကျခဲ့ပေမဲ့လည်းလူသူသိခတ်တန်ရာရရှိမှုတော့မရှိခဲ့ပါဘူး
ကရင်ပြည်နယ်မြဝတီမြို့နယ်အတွင်းကရင်နယ်ချားဆောင်တပ် BGF လုံခြုံရေးယူထားတဲ့ဝင်းတစ်ခုအတွင်းပစ်ခတ်မှုဖြစ်ပွားခဲ့လို့ BGF တပ်ဖွဲ့ဝင်4ဦးသေဆုံးပြီးအရက်သား2ဦးထိခိုက်ဒဏ်ရာရရှိခဲ့ပါတယ်ဇန်နဝါရီလ9ရက်နေ့မှာမြဝတီမြို့နယ်တင်ကန်းညီနောင်ရွာတစ်ကြီးရွာကိုတုံညာတက်တပ်ဝင်းအတွင်း BGF နဲ့ချားဆောင်တပ်သား2ဦးကနေပစ်ခတ်ခဲ့လို့တစ်တုံညာနှစ်တက်တက်ရင်ကတက်ကြတဦးအပါဝင်တက်တာလေးဦးတည်ဆုံးသွားပြီးအရတားတဦးထိခိုက်ဒဏ်ရာရရှိသွားခဲ့ပါတယ်ပြစ်ခတ်သွားသူနေချဆောင်တက်တာကိုတော့အသေးဖမ်းဆီးရမိခဲ့တယ်လို့ PGF တာဝန်ရှိသူတဦးကပြောပါတယ
်မွန်ပြည်တပ်ပါတီဥဆောင်မှုအောက်မှာရှိတဲ့မွန်မြူရာလူမျိုးရေးတပ်မတော် MNLA သတ်မှုစည်းဝေးကို2018ဒီဇင်ဘာလကမွန်ပြည်တပ်ပါတီဗဟုသဏ္ဍာန်ချုပ်မှာကျင်းပခဲ့ပါတယ်၃ရက်ကြာကျင်းပပြီးစီးခဲ့တဲ့အဆိုပါစည်းဝေးမှာ2018တနှစ်သာကာလအတွင်းမုံမျိုးရလူမျိုးရေးတပ်မတော်တပ်ပိုင်းဆိုင်ရာလှုပ်ရှားမှုတွေကိုပြန်လည်သုံးသပ်ခြင်းနဲ့ရှေ့လုပ်ငန်းစဉ်တွေဆွေးနွေးဆုံးဖြတ်ချက်တွေချမှတ်ခဲ့တယ်လို့အစည်းအဝေးသက်ရောက်သူသတ်မှုသူကဆိုပါတယ် အထူးသဖြင့်တနိုင်ငံလုံးပြကတက်ကမှုရစရေးသဘောတူစာချုပ်အန်စီကိုမွန်ပြည်ထပါတီကလက်မှတ်ရေးသွားပြီးပြင်မဲ့တိုင်းဒေသကြီးနဲ့ပြည်နယ်စပ်ပြကတက်ကမှုရစရေးဆိုင်ရာပူးတွဲဆောက်ကြည့်ရေးကော်မတီ GNCF တွေမှာမွန်ပြည်ထပါတီမပါဝင်နိုင်သေးတဲ့ဖြစ်စဉ်နဲ့တမတော်ကနေဝင်ရောက်နေရယူထားတဲ့မွန်တက်တီဂိတ်အေရီယာတွေကိုပြန်မပေးအပ်တဲ့ဖြစ်စဉ်တွေကိုသုံးသပ်ဆွေးနွေးခဲ့တယ်လို့အဲ့ဒီတမှုကပြောပါတယ်။တမတော်ကကွေရူးစည်းချုပ်ရုံးကနေစစ်တမ်းကြီး၅ခုမှာစစ်စင်ရေးနယ်မြေလိုက်စစ်ရေးလှုပ်ရှားမှုအလုံးရပ်ဆိုင်ပေးတဲ့ထုတ်ပြန်ချက်ဟာအပြုတဘောဆောင်တဲ့တိုးတက်မှုအဖြစ်ရှုမြင်တယ်လို့နေရာနဲ့အခြေခံကတ္တကိုဗယ်ဖြတ်ပေးနိုင်ရင်ငင်းချမ်းရေးရှိန်ပုံမှုမြင့်မားလာမယ်လို့တမှုစည်းဝေးကနေသုံးသပ်ထားပါတယ်။
ပညာရုံးကြီးဌာနအစစ်မြင့်ပညာဦးစီးဌာနမှလက်ထောက်ကတိကရာထူးတိုးမြင့်ခန့်ထားနိုင်ရင်းနဲ့ပတ်သက်ပြီးဇန်နဝါရီလ6ရက်နေ့မှာရေးပြေဆိုင်မြပွဲကျင်းပဖို့ထုတ်ပြန်ချက်ထုတ်ပြီးမှကရင်နှစ်တက်ကိုနဲ့တိုက်ဆိုင်နေတဲ့အတွက်ဇန်နဝါရီလ9ရက်နေ့မှာပြန်လည်ပြောင်းရွှေ့လိုက်ကြောင်းပညာရုံးဝန်ကြီးဌာနအစစ်မြင့်ပညာဦးစီးဌာနကတရဝင်းပြန်လဲထုတ်ပြန်ထားပါတယ်နိုင်ငံတော်အတိမတ်ပြုရုံးပေးရဖြစ်တဲ့ကရင်နှစ်သက်ကူးနေမှာလက်ထောက်ကတိကအဆင့်ရေးပြေစာမေးပွဲကျင်းပဖို့စီစဉ်တာဟာကရင်လူမျိုးတွေအတွက်မေးခွန်းထုတ်စရာတွေဖြစ်တယ်လို့ကရင်ပြည်နယ်အမျိုးသားလွတ်တော်ကိုယ်စားလှယ်စောရှားဖောက်ဝါကပြောပါတယ်ကရင်မျိုးသားနှစ်သက်ကူးနေကိုနိုင်ငံတော်အတိမတ်ပြုဖို့1938ခုနှစ်မှာကရင်အမျိုးသားလွတ်တော်အမတ်တွေကလွတ်တော်တို့တင်တွင်းပြီးပြာတော်လဆန်းတရနေ့မှာကရင်နှစ်တကူနှစ်ဖြစ်တယ်လို့တနိုင်ငံလုံးရုံးပိရဲ့အဖြစ်လဲအစိုးရကသတ်မှတ်ထားပါတယ
်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါတရုတ်မြန်မာနယ်စပ်မွန်ဂိုဒေသအတွင်းတိုက်ပွဲတွေဖြစ်ပွားခဲ့တာနှစ်နှစ်ရှိပြီဖြစ်ပေမဲ့ဒေသတွင်းလုံခြုံမှုမရှိလို့စစ်ဘေးရှောင်ရွာသားတွေနေရရင်းကိုမပြတ်နိုင်ရသေးတယ်လို့လောက်ကန်စားတောက်ရဲ့အခက်ခဲတွေနဲ့ရင်ဆိုင်နေကြရပါတယ်အမီရဲ့စူးစီးချက်ကိုနိုင်ကွင်ကနေတင်ဆက်ထားပါရယ
်မြမသမတော်နဲ့မြောက်ပိုင်းမဟာမိတ်တို့စိုက်ပွဲဖြစ်ပွားခဲ့တဲ့မွန်ဂိုဒေသဟာနှစ်နှစ်ကျော်ကြာခဲ့ပြီမဲ့လို့လက်ရှိမွန်ဂိုမြို့ပေါ်ဆစ်ရှောင်လာတဲ့လူတွေဟာစားတော့နေတိုင်းရေးမှာအခက်တွေ့နေတယ်လို့မန်ကန်ကြေးရွာကဥပရဏန်ကဆိုပါတယ
်သူတို့သူများအေးငားပြီးမှနေတာအေးငားတနည်းငားရင်ဘယ်လောက်ပေးရ1000ပေးလား2000ကျော်ပေးလားအေးငားတာဒီလည်းအဆင်မပြေဖြစ်နေတယ်အဲ့တော့အများကအတောင်ပေါ်မှာမနေရဆိုတော့ကျွဲနွားကြီးလည်းမရှိတော့ဘူးလေနော်မွေးမြူရဲပါကြီးကနည်းနည်းနောက်ကျသွားတာပေါ့
မွန်ဂိုဒေသတွင်တိုက်ပွဲတွေဖြစ်ပွားခဲ့ပြီးနောက်ပိုင်းလွတ်ကန်စားတော့ရေးပုံမှုခက်ခဲလာနေတယ်လို့ဒေသခံသူဖြစ်တဲ့ဦးချန်းချင်းလင်ကအခုလိုပြောပါတယ
်တပ်ဘက်မှဖြစ်ခင်ကလူတိုင်းပေါ့ဒီပြည်သူလူထုတွေနော်အင်တန်းဒီစားဝတ်နေရဆိုတာတည်ပြီးမှဆင်းရဲတာတင်မရှိဘူးခက်ခဲရှိတင်မရှိဘူးအပြင်မှာထွက်ပြီးအလုပ်လုပ်ကြတာကလူငယ်ပိုင်းတော့ပဲတွားကြတာလေနော်တည်ပြီးသွားတော့ကိုအင်းတော်ဒေသတော်သွားကြပါလား
2016ခုနှစ်တွင်မွန်ဂိုဘက်မှာအစိုးရတပ်မတော်နဲ့မြောက်ပိုင်းစစ်ရေးမှာမိတ်ဖွဲ့တွေဖြစ်တဲ့ကချင်လွတ်လပ်ရေးတပ်မတော် KNA တန်မြူရာလူမျိုးရေးတပ်မတော် TNLA ရခိုင်တပ်မတော် AA နဲ့မြန်မာမျိုးရများဒီမိုကရက်တစ်မဟာမိတ်တပ်မတော် MNDAA ကိုကတပ်ဖွဲ့တို့အကြားတိုက်ပွဲတွေပြင်းထန်စွာဖြစ်ပွားခဲ့တာဖြစ်ပါတယ်တိုက်ပွဲကာလတွင်ထောင်နဲ့ချီတဲ့ဒေသခံတွေနေရာကနေစွန့်ခွာထွက်ပြေးရပြီးတချို့ကြတော့သရုတ်နိုင်ငံဘက်မှခိုလုံနေကြရသလိုတောင်ပေါ်ဒေသကပြည်သူတွေကတော့မွန်ဂိုမျိုးသွင်းကိုပြောင်းရွှေ့ခဲ့ကြတာဖြစ်ပါတယ်။မွန်ဂိုရောက်ဆစ်ရှောင်တွေကတော့သရုတ်နိုင်ငံဘက်ကဆောက်လုပ်ရေးလုပ်ငန်းနဲ့စိုက်ပျိုးရေးလုပ်ငန်းတွေမှာလှုပ်ကန်နေကြရတယ်လို့ဥပရဏန်ကဆက်ပြောပါတယ
်။တချို့လူကဓမင်းကျွေးရင်က60ပေးတာလည်းရှိ50ပေးတာလည်းရှိမကျွေးတာလည်းရှိကိုယ့်အကိုဓမင်းထုတ်ပြီးမှတွားတယ်လို့ပေါ့။ဟိုတရုတ်ပြည်ဘက်ဆိုနည်းနည်းအကြာကြီးတစ်လနှစ်လအဲလိုတွားပြည့်လူစင်တော့အဲတခါတလေဆိုငွေလည်းမပါလာကြဘူး။မတ်ပုံတင်ပါကြီးပါစပုတ်မပါဘူးတော့ဒီကထွေပြေးလာတာလေရှိအမျိုးမျိုးဖြစ်တာပေါ့နော်
တိုက်ပွဲဖြစ်ပွားကြတာနှစ်နှစ်ကြာခဲ့ပြီဖြစ်ပေမဲ့လည်းမွန်ဂိုမြို့မှာပြန်လည်သုတန်ရေးလုပ်ငန်းတွေမလုပ်ဆောင်နိုင်သေးသလိုလုံခြုံရေးအတွက်တစုံတရာအာမခံချက်မရှိသေးတဲ့အတွက်အခုချိန်ထိနေရာရေးမပြန်ရဲတဘူးလို့ဒေသခံတွေကပြောပါတယ်ခင်ဗျာ
ဆက်ပြီးတော့ခုနှစ်ကြိမ်မြောက်မွန်လူငယ်နေ့အခမ်းအနားကိုကရင်ပြည်နယ်ဖအံမြို့နယ်တန်လဲကျေးရွာမှာပြီးခဲ့တဲ့ဒီဇင်ဘာလ28ရက်နေ့ကကျင်းပခဲ့သလိုထိုင်းနိုင်ငံဘန်ကောက်မြို့မှာလည်းကျင်းပခဲ့ပါတယ်ထိုင်းနိုင်ငံအတွင်းမှာကျင်းပခဲ့တဲ့မွန်လူငယ်နေ့အခမ်းအနားကိုမွန်နိုင်ငံရေးပါတီမွန်ပြည်သက်ပါတီကခေါင်းဆောင်တွေလည်းတက်ရောက်ခဲ့ပါတယ်မိကလျာမွန်ကနေစူးစီးတင်ဆက်ထားပါတယ
်တတမအကြိမ်မြောက်မွန်လူငယ်နေ့အခမ်းအနားကိုထိုင်းနိုင်ငံဘန်ကောက်မြို့သုတမဝတီမွန်ဖုံးကြီးကျောင်းမှာဒီဇင်ဘာလ30ရက်နေ့ကကျင်းပခဲ့တဲ့နေရာမှာမွန်လူငယ်တွေအသာပေးဟောပြောခဲ့တယ်လို့လည်းမွန်ပြည်နယ်လွှတ်တော်ဒုဥက္ကဋ္ဌဒေါက်တာအောင်နိုင်ဦးကအခုလိုပဲပြောသွားပါတယ
်ဒီကနေ့လူငယ်ဟာဒီနေ့လူငယ်ဟာသူ့ရဲ့ခန်းကဏ္ဍမှာသူကကောင်းဆောင်ပဲလူငယ်သူ့ရဲ့ဆောင်ရွက်တဲ့အပိုင်းတွေမှာသူကကောင်းဆောင်ပဲ
အဲတနည်းအားဖြင့်ပြောချင်တာသူတို့ခေါင်းဆောင်လုပ်ကြတဲ့အပိုင်းတွေအများကြီးရှိတယ
်နိုင်ငံရေးဖြစ်စီမျိုးသားရေးဖြစ်စီအရင်ကလူကြီးပန်းတွေဥဆောင်မှုအောက်မှာလူငယ်တွေနောက်လိုက်နေနဲ့ပါဝင်ဆောင်ရွက်ခဲ့ကြပေမဲ့ဒီနေ့အနေထားမှာဆိုလို့ရှိရင်မွန်လူငယ်တွေဟာခေါင်းဆောင်ကောင်းတွေဝေးထုတ်နိုင်ဖို့ကြိုးစားနေတယ်လို့လည်းမွန်လူငယ်များဆောင်ရ MYF တွင်ရင်မှုမင်းစံနေဦးကတတ္ထမအကြိမ်မြောက်မွန်လူငယ်နေ့အခမ်းအနားကျင်းပရတဲ့ရွယ်ချက်ကိုအခုလိုပဲပြောသွားပါတယ
်။မွန်လူငယ်တွေမှာစီလုံးညီညွတ်မှုတည်ဆောက်သွားနိုင်ဖို့ခေါင်းဆောင်ကောင်းတွေမွေးထုတ်နိုင်ဖို့အနာဂတ်နိုင်ငံတော်တည်ဆောက်ဖို့အတွက်လူငယ်တွေရဲ့အခမ်းအနားတွေကိုရည်ရွယ်ပြီးတော့ကျွန်တော်တို့ကျင်းပရခြင်းဖြစ်ပါတယ်
။ထို့အတူဗန်ကောက်မြို့ကမွန်လူငယ်နေ့အခမ်းအနားမှာမိကုံပြောကြားခဲ့တဲ့မွန်ပြည်သက်ပါတီတို့ဥက္ကဋ္ဌနိုင်ဟန်တာကလူငယ်တွေရဲ့စိတ်ဓာတ်နဲ့အမြင်တွေကိုမြှင့်တင်ပြီးတော့မျိုးသားရေးတာဝန်ကိုပါဝင်ထမ်းဆောင်ရမယ်လို့လည်းမွန်ပါဒာနဲ့အခုလိုပဲပြောသွားပါတယ်
။ငိုစမုတ်မောနဟံကောပွေတဲ့ဟလုံးချက်သစမုတ်မောနကောမမုတ်နောကမနောမူဟာရာအနေကောထတဲ့နကောစမုတ်တနု
လူငယ်တွေရဲ့စိတ်ဓာတ်မြှင့်တင်ရေးကအရေးကြီးပါတယ်။အနာဂတ်ကိုလူငယ်တွေကပဲပိုင်ဆိုင်ရမှာဖြစ်ပါတယ်။ကျွန်တော်တို့မွန်မှာအမျိုးသားရေးလှုပ်ရှားခဲ့တဲ့သူတွေဆိုရင်အသက်အရွယ်ကြီးကြီးကုန်ကြပြီ။တချို့ဆိုရင်တမလုံကိုကူးလွားကြပါပြီ။ဒီတော့အမျိုးသားရေးရပိုင်ခွင့်တွေမရမချင်းရှေ့မှာတာဝန်ယူလှုပ်ကန်ဆောင်ရွက်သွားဖို့အတွက်လူငယ်တွေကိုပဲအားကိုးရမှာဖြစ်ပါတယ
်။မြန်မာနိုင်ငံလွတ်လပ်ရေးမရခင်1946ခုနှစ်ဒီဇင်ဘာလ28ရက်နေ့ကမော်လမြိုင်မြို့ကြိုက်တောက်ဖရားရင်မြင်းတော်မှာပထမအကြိမ်မွန်လူငယ်ညီလာခံကျင်းပခဲ့တာကိုရည်စူးပြီးတော့မွန်လူငယ်နေ့ကိုသတ်မှတ်ကျင်းပခဲ့တာဖြစ်ပါတယ်ရှင်။
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင
်။ရခိုင်ပြည်နယ်ကြောက်တော်ပုံနာကျွန်းနယ်ဘူးဒီတော်မြို့နယ်တွင်မှမြမတပ်မတော်နှင့်ရခိုင်တပ်မတော်အေအေတို့တိုက်ပွဲကြောင့်စစ်ရှောင်ဒုက္ခတဲ့600နီးပါးထပ်မံတိုးပွားလာခဲ့ပါတယ်။ရှမ်းပြည်မြောက်ပိုင်းနမ်တူမြို့နယ်ထဲမှာတောင်ပိုင်းရှမ်းပြည်တပ်မတော်နဲ့တအန်းပလောင်တပ်တို့အကြားတိုက်ပွဲတွေဖြစ်ပွားမှုကြောင့်ဒေသခံ400ကျော်နေရခန့်နေထွက်ပြေးသိမ်းရှောင်နေကြရပါတယ်။
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
။တိုင်းသားဒေသကထူးခြားသတင်းလွှာတွေကိုနားဆင်ခဲ့ရတာပါ။အခုတော့သတင်းချင်းချုပ်ကိုဒေါခင်မျိုးသက်ကပြောပြပေးပါဦးဗျာ။
American Dragon Suit မှာ Chatta Brini ကလွှတ်တော်200ဆလုံးမှာချမ်းသစ္စာချိန်ဆခဲ့ပြီး116ကြိမ်မြောက်လွှတ်တော်ကိုပြန်ပြီးစတင်ခဲ့ပါတယ်။ Republican Party ကသမ္မတအင်ဗျူအထက်လွှတ်တော်နဲ့အောက်လွှတ်တော်တွေကိုနှစ်နှစ်အကြာကြီးဆိုးထားရကနေအခုတော့အောက်လွှတ်တော်ကို Democrat တွေကအများစုဖြစ်နေကြီးဆိုးနိုင်ခဲ့တာဖြစ်ပါတယ်။ဒါကြောင့်အခုလိုလွှတ်တော်စတင်ချိန်ကစပြီးအစိုးရအဖွဲ့ကြားကွဲပြားမှုတွေကိုအရင်ကလိုပြန်ပြီးတွေ့လာနေရပြီဖြစ်ပါတယ်။January 4ရက်နေ့မှာကြောက်တဲ့82နှစ်မြောက်လွတ်လပ်ရေးနေ့အခမ်းအနားတွေကိုအခုအတန်လွှင့်နေချိန်မှာပဲကျင်းပနေကြပါပြီ။1886ခုနှစ်မှာအင်္ဂလိပ်ကိုလိုနီလက်အောက်ရောက်ခဲ့တဲ့မြန်မာနိုင်ငံဟာ1948 January 4ရက်နေ့မှာပြန်ပြီးလွတ်လပ်ရေးရခဲ့တာဖြစ်ပါတယ်။တရုတ်နိုင်ငံအရှိတ်ဘက်ကမ်းလွန်ဒေသမှာကုန်တင်သင်္ဘောတစီအင်္ဂါနေ့မနေ့ပိုင်းကနှစ်မြုပ်ခဲ့ပြီးလူအနည်းဆုံးတူတေဆုံးပြီးကောက်ပျောက်ဆုံးနေတယ်လို့တရုတ်အစိုးရပိုင်းစင်ဝါသတင်းမှာဖော်ပြပါတယ်။အဲ့ဒီတင်မောမှာမြန်မာတင်မောဝန်တန်း14ဦးနဲ့ထိုင်ဝမ်2ဦးတို့လိုက်ပါလာခဲ့ကြပါတယ်။မြန်မာတူတေဆုံးကြောင်းရေချောင်းပို့ဆောင်ရေးဦးစီးဌာနကသတင်းထုတ်ပြန်ပါတယ်။လောလောဆယ်မှာမြန်မာ4ဦးကိုကယ်ဆယ်နိုင်ခဲ့ပြီးတော့တခြားပျောက်ဆုံးနေတဲ့သူကိုရှာဖွေနေတယ်လို့လည်းမြန်မာပင်လယ်ကူးတင်မောသားများတပ်မကကသတင်းထုတ်ပြန်ပါတယ်။ကောတောင်ခေတွင်အပူပိုင်းမုံတိုင်းပပယ်ကဝင်ရောက်တိုက်ခိုက်နှံကျေရှိတဲ့အတွက်မုံတိုင်းအန်ဒီရဲ့သတိပေးချက်တွေကိုထုတ်ပြန်ထားပါတယ်။ကောတောင်ခေတွင်ပင်လယ်ကျွန်းတွေကိုအပန်းဖြေအလက်ပတ်ခီးပို့ဆောင်ပေးနေတဲ့ခီးသွားလုပ်ငန်းတွေအနေနဲ့ဒီရပန်းတွင်လုပ်ငန်းတွေရန်နာဖို့လည်းထုတ်ပြန်ထားပါတယ်
။ကျေးဇူးပါခင်ဗျာ။သတင်းချင်းရုပ်ကိုဒေါခင်မျိုးသက်ပြောပြခဲ့တာပါ။ဒီမိနစ်အတွက်အစီအစဉ်ထုတ်လို့ရမှုကကိုကျော်လင်းဖြစ်ပါတယ်။အသံပိုင်းဆိုင်ရာအင်ဂျင်နီယာကတော့ John Ellison ဖြစ်ပါတယ်။တော့ကြနေမနေ့ဘက် VOA အစီအစဉ်လေးကိုမနေ့6နိုင်နေ9နိုင်အထိလိုင်းနိုမီတာ30 40 48နဲ့လိုင်းလက်190တို့ကနေထုတ်လွှင့်ခဲ့တာပါ။တို့တော့ရှင်များနဲ့တို့ကမြန်မာပြည်သူပြည်သားအားလုံးပျော်ရွှင်ပွေရာနေ့တစ်နေ့ဖြစ်ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညဝင်းအောင်ပါ။
This program has come to you from the Voice of America, Washington.